Welcome to the Voice of America in Burmese.
ဘယ်နေချမ်းနေရှင်ဆက်ဆက်ဆက်ဘင်္ဂလားနဲ့ခင်ဗျာအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေနေ၂၀၂၁ခုနှစ်စက်၄ခုနေ့မေလ၁၃ရက်တနင်္လာနေ့မနက်ပိုင်း၆နာရီကနေ၇နာရီအထိမြို့ရဲ့မြန်မာပိုင်းရုပ်သံစီစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီရေဒီယိုကလည်းလိုက်တို့မီတာ၁၄၄၀နဲ့၅၀တဲ့လိုက်တာမီတာ၁၉၀ပြည့်ရေဝက်ဘ်ဆိုက် YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားပါဂါဇာဒေသတောင်ပိုင်းရာဖာမြို့အတွင်းပိုင်းအခြေအနေကိုအစ္စရေးတို့ဆက်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်ပါတယ် ဘရှာတမရာပူတင်ဟာ၅ချိန်မြောက်တမရာယာတူစာယူလိုက်တဲ့အချိန်ပါပဲသူ့ရဲ့ဆွေးရောက်ဖွဲ့ယာတူတွေကိုပြောင်းလဲဆောင်ရွက်လာပါတယ်အမေရိကန်နိုင်ငံမှာမျိုးဗီဇာပြုရင်ပြောင်းလဲထားတဲ့ဝက်ကြောက်ကန့်နဲ့ပထမဆုံးအစားထိုးကုသမှုခံယူသူကွယ်လွန်သွားပါပြီအဲ့ဒီလိုထိတ်တဲရောက်သတင်းတွေပြင်မွန်ပြည်နဲ့ဝင်းကြီးချေးရွာကိုပစ်ခတ်မှုအမေရိကန်ကအာရှနယ်ပေါ်အမေရိကန်တွေနဲ့ရွေးကောက်ပွ ရဲ့မြင်ကွင်းကျယ်မှတ်စုများမြန်မာပြည်မှာပေးစံတဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့နဲ့ထိတဲ့ရောက်သတင်းတွေကိုနားလည်အောင်ပြောပြပါမယ်။
ဂါဇာဒေသတောင်ပိုင်းကရာဖာမြို့အတွင်းပိုင်းနဲ့ထိအစ္စရေးတို့သတင်းတွေနဲ့မှဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။အဲဒီမှာခေလုံးနေတဲ့ပါလက်စတိုင်းသားသတန်းကျော်တို့ကိုဘယ်လိုကာကွယ်မလဲဆိုတာနဲ့ခုနှစ်လကြာလာပြီးဖြစ်တဲ့စစ်ပွဲပြီးဆုံးသွားတဲ့နောက်ပိုင်းအစီအစဉ်တွေကိုအစ္စရေးဘက်ကမပေးသေးဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ကပြောဆိုထားတဲ့ကြားမှာပဲအခုလိုတိုက်ခိုက်တာပါ။ပါလက်စတိုင်းသားသစ်တပ်မှ3သန်းထက်က3သိန်းလို့ဟာအစ္စရေးရဲ့တိုက်ခိုက်မှုကြောင့်ဂါဇာတောင်ပိုင်းကိုလွန်ခဲ့တဲ့လပိုင်းကထွက်ပြေးလာတာဖြစ်ပြီးခုတစ်ခါမှလည်းရာဖာမြို့အနောက်မြက်ဘက်ကနေမြေတခုစီကိုပြောင်းရွှေ့ဖို့အမိန့်ထုတ်ထားပါတယ်။ပါလက်စတိုင်းသားတွေကိုအကာအကွယ်ပေးဖို့တမမဟုတ်လုံလောက်တဲ့လူသားချင်းစာနာမှုအကူအညီတွေပေးအပ်မဲ့တည်ကြတဲ့အစီအစဉ်တွေအစ္စရေးဘက်ကမပေးသေးဘူးလို့ဝန်ကြီးဘလင်ကင်က NBC သတင်းဌာနရဲ့ Meet the Press အစီအစဉ်မှာသတင်းတွေနဲ့ကပြောဆိုသွားပါတယ်။အစ္စရေးအတွက်လက်နက်တွေအကြီးကထောက်ပံ့ပေးနေတဲ့အမေရိကန်ကရာဖာကိုစစ်စင်ရေးမလုပ်ဖို့အချိန်ချင်းတတိပေးထားပေမဲ့အစ္စရေးတပ်ကလေကြောင်းဘုံကျဲတိုက်ခိုက်မှုတွေနဲ့မြေပြင်ထိုးစစ်တွေကိုအကန့်အသတ်နဲ့ဆက်လက်ဆောင်ရွက်နေတာပါ။ရာဖာကိုတက်ခိုက်တဲ့နေရာအသုံးပြုမှာဆိုရင်အတွက်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးကို229ကီလိုဂရမ်နဲ့908ကီလိုဂရမ်ရှိတဲ့ဘုံပေါင်း350ကိုပို့မပေးဘဲနဲ့အရာရေးဆိုင်ငံ့ထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာ9ချိန်မြောက်သမ္မတရွေးကောက်ပွဲစတင်ယူလိုက်တဲ့အချိန်မှာပဲသူ့ရဲ့အစိုးရဝန်ကြီးအဖွဲ့အရာထူးအပြောင်းအလဲတွေကိုစပြီးတော့ဆောင်ရွက်လာပါတယ်။ကကွေရီဝန်ကြီးဆာဂေးရှိုဂူနေရာမှာအစားထုတ်ဖို့အကြံပြုထားတာပါရုရှားရဲ့တည်ဆဲဥပဒေအရသမ္မတပူတင်ကျမ်းသစ္စာချိန်ဆိုတဲ့အင်္ဂါနေ့မှာပဲဝန်ကြီးအားလုံးနှုတ်ထွက်ရပါတယ်ဝန်ကြီးအများစုကတော့သူတို့အရာထူးတွေပြန်လည်ပေးအပ်ခံရဖို့ကြည်ကြဲပြတ်ပြတ်မျှဝေထားကြတာပါရှိုဂူကိုရုရှားနိုင်ငံတော်လုံခြုံရေးကောင်စီအတွင်းရေးမှူးအဖြစ်ခန့်အပ်တဲ့ကြေညာချက်ကိုပူတင်ကတနင်္ဂနွေနေ့မှာပဲလက်မှတ်ထိုးခဲ့တယ်လို့ရုရှားအစိုးရတာဝန်ရှိသူတွေကပြောပါတယ်ရုရှားကကွေရီဝန်ကြီးအဖြစ်ရှိုဂူနေရာမှာအန်ဒရေဘိုလိုဆော့ဖ်ကိုသမ္မတပူတင်ကအကြံပြုကြောင်းကြေညာချက်ထွက်လာပြီးမကြာခင်မှာပဲဒီခန့်အပ်ချက်ထွက်လာတာပါပြည်ခဲ့တဲ့လကပဲရှိုဂူရဲ့လက်ထောက်တယောက်လက်ပေးလက်ယူမှုဆွဲချက်နဲ့ဖန်ဆီးခံခဲ့ရပြီးတော့တည်ဝင်စုံစမ်းစစ်ဆေးမှုလုပ်ဖို့ဆောင်ဆိုင်နေချိန်မှာအချင်းချခံထားရပါတာကကွေရီဝန်ကြီးအဖြစ်နာမည်စင်းတင်သွင်းထားတဲ့ဘိုလိုဆော့ဖ်ကိုတော့ရုရှားအထက်လွှတ်တော်ဖက်ဒရေးရှင်းကောင်ဆယ်ကအတည်ပြုအောင်မှဖြစ်ပါတယ်တခြားအစိုးရဝန်ကြီးနေအတွက်သမ္မတပူတင်ကမိတ်ဆက်တင်ပြတာမျိုးရှိခဲ့ပြီးတော့ရှိုဂူကတော့အစားထုတ်ဖို့နာမည်တင်သွင်းခံရတဲ့တူဦးသောဝန်ကြီးဖြစ်တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရဟာဆော်ဒီအာရေဗျနဲ့နိုင်ငံခြားလက်နက်နဲ့လုံခြုံရေးသဘောတူညီချက်ကိစ္စရှေ့ဆက်ဆောင်ရွက်မလား။ဒါမှမဟုတ်ဆော်ဒီအစ္စရေးဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ကြိုးပမ်းနေတဲ့သုံးနိုင်ငံသဘောတူညီချက်ရအောင်ပဲဆောင်ပြီးတော့ဆောင်ရွက်မလားဆိုတဲ့ကိစ္စဒီတစ်ခုကြားရွေးချယ်ရမယ့်အချိန်ရောက်ရှိလာပါပြီ။လက်ရှိမှာတော့ဘဲကိစ္စကိုမှရှေ့ဆက်တိုးလို့မရသေးဘူးလို့အစိုးရအရာရှိတွေကပြောပါတယ်။အစ္စရေးနဲ့ဟာမတ်စ်တို့စစ်ပွဲကြောင့် sorry အစ္စရေးဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ကြိုးပမ်းနေတဲ့ကိစ္စကတော့ရှေ့မတိုးနိုင်မဲ့ဖြစ်နေပါတယ်။ဒေတာရင်တရုတ်နိုင်ငံရဲ့ဩဇာလွန်မှုမှုကိုချိန်ခွင်ရှာညှိနှိုင်းအောင်လို့အပြန်အလှန်သဘောတူညီမှုရဖို့ဆောင်ရွက်တင်တယ်လို့လေလာသုံးသပ်သူတချို့ကပြောပါတယ်။အမေရိကန်ဆော်ဒီသဘောတူညီမှုကိုအများပြည်သူအတွက်ထုတ်ပြန်တာတော့မရှိသေးပါဘူး။ဒါပေမဲ့လည်းဆော်ဒီအာရေဗျကိုကာကွယ်ပေးဖို့နဲ့အမေရိကန်ရဲ့အစင်မြင်လက်နက်တွေရပါမယ်ဆိုတဲ့အာမခံချက်တွေပေးဖို့တော့ဆော်ဒီဘက်ကတရားဝင်တောင်းဆိုထားတယ်လို့ပင်လယ်ကွေ့နိုင်ငံတွေကတန်တမန်တွေနဲ့ဝါရှင်တန်သတင်းရင်းမြစ်တွေကိုကိုးကားပြီးတော့ရိုက်တာသတင်းကဒီလအစောပိုင်းမှာဖော်ပြထားပါတယ်။
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာသတင်းလာနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ပြင်သစ်ဆာဗီးယားနဲ့ဟန်ဂေရီနိုင်ငံတို့ကိုချစ်ကြည်ရဲ့ခီးစင်နဲ့တွားရောက်ခဲ့တဲ့တရုတ်သမ္မတရှီကျင်းပင်ရဲ့အောင်မြင်တဲ့ခီးစင်ကြောင့်တရုတ်ဥရောပဆက်ဆံရေးပုံမိုနဲ့ဆိုင်စေမဲ့အပြင်ကမ္ဘာဖွံ့ဖြိုးတိုးတက်မှုတွေမှာပုံမိုတည်ငြိမ်လာစေမယ်လို့စောင့်ကြည့်လေလားသူတွေနဲ့အစိုးရအရာရှိတွေကသုံးသပ်ကြောင်းအပီသတင်းတရားမှရေးပါတယ်သမ္မတရှီရဲ့မေလ9ရက်နေ့ကနေ10ရက်နေ့အထိဥရောပ3နိုင်ငံခီးစင်အတွင်းသက်ဆိုင်ရာနိုင်ငံကောင်းဆောင်တွေနဲ့အတူတူတွေ့ဆုံဆွေးနွေးခဲ့သလိုနှစ်ဦးနှစ်ဖက်အပြန်အလှန်ပူးပေါင်းဆောင်ရင်းနဲ့ဆက်ဆံရေးတိုးမြင့်စေမယ့်သဘောတူစာချုပ်တွေကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်ဒီချစ်ကြည်ရဲ့ခီးစဉ်ကြောင့်သရုပ်နဲ့ဥရောပနိုင်ငံတို့ကြားအပြန်အလှန်နှီးနှောဖလဲမှုနဲ့ပူးပေါင်းဆောင်ရွက်တိုးမြင့်လာစေမယ့်အပြင်မတည်မငြိမ်ဖြစ်နေတဲ့ဒီကနေ့ကမ္ဘာအခြေအနေတွေပုံမတည်ငြိမ်လာစေမယ်လို့လည်းစောင့်ကြည့်လေ့လာသူအတော်များများကရှုံးမြင်ကြပါတယ်။အမေရိကန်နိုင်ငံမှာမျိုးဗီဇပြုပြင်ပြောင်းလဲထားတဲ့ဝက်ရဲကြောက်ကနဲ့အစားထိုးကုသမှုခံယူခဲ့တဲ့ပထမဆုံးလူနာဟာမေလ10ရက်နေ့မှာပဲကွယ်လွန်သွားပါတယ်။အစားထိုးကုသမှုခံယူပြီးတော့နလအကြမှာပဲလူနာရှင်မစ္စတာရစ်ခ်စလီမန်ကွယ်လွန်သွားတာလို့ခွဲစိတ်ကုသပေးခဲ့တဲ့အမေရိကန်မက်ဆာချူးဆက်အထွေထွေယောဂါကုသရှင်ကပြောပါတယ်ကြောက်ကရောဂါနောက်ဆုံးအဆင့်ခံစားနေရတဲ့အသက်62နှစ်အရွယ်မစ္စတာစလီမန်ကိုမတ်လကပဲမျိုးဗီဇပြုပြင်ထားတဲ့ဝက်ရဲကြောက်ကနဲ့အောင်မြင်စွာအစားထိုးကုသပေးခဲ့တာဖြစ်တယ်လို့လည်းသတင်းကွန်ရက်တွေကဆေးရုံထုတ်ပြန်ချက်မှာပြောထားပါတယ်သူအခုလိုကွယ်လွန်သွားတဲ့အတွက်အလွန်စိတ်မကောင်းဖြစ်ရကြောင်းကြောက်ကအစားထိုးကုသမှုခံရဖို့စောင့်ဆိုင်နေကြတဲ့ကမ္ဘာသဘောကမရေမတွက်နိုင်တဲ့လူနာတွေအတွက်မျောလင့်ချက်အယောင်ကြီးတစ်ခုဖြစ်တဲ့ Slimman ကိုထာဝရအမတ်ရနေမှာဖြစ်တယ်လို့အစားထိုးကုထုံလောကပုံမအစင်မြင့်လာရဲ့အတွက်လူလူလလားနဲ့ယုံကြည်ပေးခဲ့တဲ့အတွက်လဲလေးနဲ့စွာကျေးဇူးတင်ရပါတယ်လို့လည်းကြီးညာချက်မှာဖော်ပြထားတာပါကဘာတဝမ်းခနာကိုအင်္ဂါအစားထိုးကုသမှုလိုအပ်ချက်တွေအလွန်ကြီးမားနေပြီးတော့မတ်လအတွင်းကြောက်ကအစားထိုးဖို့စောင့်ဆိုင်နေတဲ့လူနာပေါင်း1400ကျော်ရှိတယ်လို့မက်ဆာချူးဆက်အထွေထွေယောဂါကုသရှင်ကပြောပါတယ်အစားထိုးကုသမှုအတွက်အသုံးပြုခဲ့တဲ့ဝက်ရဲကြောက်ကတော့ eGenesis Massachusetts ဇီဝနီးမြညာကုမ္ပဏီကထောက်ပံ့ပေးခဲ့တာဖြစ်ပြီးတော့အနည်းရှိတဲ့ဝက်မျိုးဗီဇတွေကိုဖယ်ရှားပြီးမှလူရဲ့မျိုးဗီဇတချို့ကိုထည့်သွင်းပြုပြင်ခဲ့တယ်လို့လည်းဆေးရုံကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာတောက်ကြနေကရေကြီးမှုကြောင့်သေဆုံးသူ315ဦးနဲ့ထိခိုက်ဒဏ်ရာရသူက1600ရှိတယ်လို့အာဖဂန်အရာရှိတွေကသတင်းကနေနေမှာပြောပါရယ်ဘက်ကလန်အရက်ကရေကြီးမှုကြောင့်နောက်ဆုံးသေဆုံးသူဆင်ကိုဒုက္ခသည်များဆိုင်ရာဝန်ကြီးရုံးက X လူမှုကွန်ရက်မှာဖော်ပြတာပါမိုးသက်ထံပြီးတော့ရေကြီးမှုကြောင့်အင်ဂျင်2600ကျော်အကြီးကျယ်ထိခိုက်ပျက်စီးခဲ့ရတယ်လို့လည်းပြောပါရယ်ထိခိုက်ပျက်စီးမှုကိုဆက်လက်ဆန်းစစ်နေပြီးတော့ပျက်စီးဆုံးရှုံးမှုပင်မပိုများလာနိုင်တယ်လို့လည်းပြောပါရယ်တချိန်တည်းမှာပဲအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းမှာမိုးသည်ထမှုကြောင့်မီးတောင်ဆောင်တစ်ခုကမီးတောင်ချော်ရီအေးတွေနဲ့ရွှေနယ်တွေပြိုကျခဲ့တဲ့အတွက်လူ38ဦးထပ်မံသေဆုံးပြီးတရာစင်ကျော်ပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကသတင်းကွန်ရက်တွေမှာပြောပါတယ်။မုတ်တုံမိုးသည်ထမှုကြောင့် Mount Marapi တောင်ပေါ်ကပြိုကျလာတဲ့ရွှေနယ်တွေနဲ့မီးတောင်ချော်ရီတွေဟာအနောက်ဆူမာထရာပြည်နယ်တွင်ကခရိုင်လေးခုတောင်ဆောင်ပေါ်ကကျေးရွာတွေကိုစနေနေ့ညတကောင်လောက်မှာဖျက်ကျော်စီးဆင်းသွားတာပါ။အဲ့ဒီရေတွေနဲ့အတူလူတွေပါသွားပြီးတော့နဲ့အဆောက်အုံတရားကြော်လဲပါတော်တယ်လို့အမျိုးသားသဘာဝဘေးဒဏ်စီမံခန့်ခွဲရေးအေဂျင်စီကပြောပါတယ
်ထိတ်တရောက်သတင်းတွေကိုနားလည်မှကြီးညာပေးကြတာပါအခုနိုင်ငံတကာသတင်းစောင့်ပေါက်ကိုမတင်ပြပြီးမှပြည်တွင်းတိုက်ပွဲသတင်းစောင့်ပေါက်ကိုတင်ပြချင်ပါတယ်မွန်ပြည်နယ်ဘင်းလင်းနဲ့သထုံမြို့ကြားကကျုံအိတ်တရာမေလ7ရက်နေ့မနေ့ကမိုင်းခွဲခံပြီးတဲ့နောက်စစ်ကောင်စီအမှတ်134အမြောက်တပ်ရင်းကကျေးရွာတွေကိုပစ်ခတ်တာကြောင့်အဝင်းကြီးကျေးရွာမှာလက်နက်ကြီးကြီးတွေကျပြီးဒေသခံရွာသားမျိုးတိုက်ဆုံခဲ့တဲ့အပြင်ထိခိုက်ဒဏ်ရာရရှိတာတွေလည်းရှိခဲ့ပါတယ်။ဒီသတင်းကို VOA သတင်းတော်မှအေးအေးမာကသတင်းပေးပို့ထားပါတယ်
။မွန်ပြည်နယ်ဘီးလင်းနဲ့ပထုံမြို့နယ်ကြားကကျုံအိတ်တရာမေလ7ရက်နေ့မနေ့3နာရီကျော်ကမိုင်းခွဲခံရပြီးတဲ့နောက်မနေ့6နာရီကျော်အချိန်လောက်မှာတော့စစ်မှတ်314အမြောက်တပ်ရင်းကကြေးရွာတွေရှိတဲ့ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။ဒီအတွက်ကြောင့်အဝင်းကြီးကြေးရွာကိုလက်နက်ကြီးကြီးစံတွေကျရောက်ပတ်ကွဲခဲ့ရမှာအသက်42နှစ်အရွယ်ကိုဇော်မင်းထွန်းနဲ့နော်မြတ်သိန်းတို့ဇနီးမောင်နှံသေဆုံးသွားခဲ့တယ်လို့ကလေးစငယ်တွေပါဝင်လူလေးဦးလဲထိခိုက်ဒဏ်ရာတွေရခဲ့တာပါ။စစ်ကောင်စီအနေနဲ့ တိုက်ပွဲတွေဖြစ်တိုင်းမှာအရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လဲကရင်ငင်းရရဲ့အထောက်အကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကအခုလိုပြောပါတယ
်လက်ရှိပါတော့ဒီလိုပါလေဟိုထားခဲ့တယ်ဟိုအဆရေးပါပဲဒီလိုလားထားခဲ့တယ်ဆိုတာမရှိပါဘူးအဲ့ဒါကြောင့်ဒီလိုကတော့တန်းချက်ကတော့ဒီစိတ်ကောင်းစီကတော့အရဲသားတွေကိုပြစ်မှတ်ထားတဲ့အခါမျိုးကတော့အများဆုံးဖြစ်တယ်အများဆုံးကပုံမှန်လိုလိုပဲဖြစ်ပါတယ်
ပြင်းမျိုးသားစီယုံထိန်းချုပ်ရာတက်မဟာအသီးသီးမှလည်းတိုက်ပွဲတွေဖြစ်နေတယ်လို့တိုက်ပွဲတွေကြောင့်ဒေသခံတွေတိမ့်နေချီပြီးစစ်ဘေးရှောင်နေရတယ်လို့လည်းပြောပါဗျ။အဲ
ပွဲတော့များသောအစီတက်မဟာတက်မဟာပြောရရင်တက်မဟာကြီးပျောက်ပြင်းပေါ့ဒါဒီမွန်ဒီနယ်ပဲချန်မှုပြီးတော့ဆိုတာဒီမွန်ဒီနယ်ဒီလိုနဲ့ချန်တော့ပတ်သေးချင်းပဲ။နောက်ကျွန်တော်တို့တက်မဟာတော့ပေါ့တက်မဟာတော့ဘူဘူတိုင်းဆောင်ပြီးပြန်ချောင်းပါတော့ဆောက်ကြည့်လို့ဒီအကြီးပဲချောင်းမှရှိနေတယ်။ဒီကျွန်တော်တို့အံပေးချောက်တယ်ကဲတဲ့ကျွန်တော်ကသမဟာမြင့်ချင်တယ်။ကျွန်တော်တို့တမ6ပါနော်။တမ6တော့အခုဘက်လုံးမှာတော့ဒီပတ်ပေါ်ရကျင်းထိုင်နေကြတော့ဘူး။ကြော်ရုံငင်းမှာကြီးရတဲ့ငင်းမှာဒီတင်ရှိကြတာပြီ
။အခုအဝင်းကြီးကျေးရွာဟာကရင်မျိုးသားစီယုံချင်းချုပ်ရာတထုံခရိုင်အတွင်းမှာရှိပြီးဒေသခံတွေသိဆုံးတာအသက်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်4ဦးထဏ်ရာရတာအိမ်နေပျက်စီးကုန်တာတွေဖြစ်ခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်။စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေကတော့မွန်ပြည်နယ်ဘီးလင်းသထုံစတဲ့နေရာတွေမှာတိုက်ပွဲတွေဖြစ်နေပြီးကျုံအိတ်တရာမိုင်းခွဲခံရတာဟာ KNL PDF တေကြောင့်ဖြစ်တယ်ဆိုပြီးစစ်ကောင်စီကတော့ပြောဆိုထားပါတယ်ရှင
်အခုတော့နိုင်ငံတကာသတင်းစောင့်ပါလို့ဆက်ချင်ပါတယ်သမ္မတဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရမ့်တို့ကြောင့်ရှင်ပြန်ကြတဲ့ American သမ္မတရွေးကောက်ပွဲမှာလွန်ခဲ့တဲ့၄နှစ်ကနေရှင်လို့ရှိရင်အာရှနယ်ဘောအမေရိကန်မဲဆန္ဒရှင်နှစ်လန်းတိုးလာမယ်လို့ပူးသူတင်နာစင်တာကဖော်ပြပါတယ်။သူတို့ရဲ့မဲဆန္ဒတွေရရှိရေးအာရှຫນွယ်ဘွားအမေရိကန်လွှတ်တော်အမတ်တွေစူးစမ်းနေကြတဲ့အကြောင်း Scott Stans ကသတင်းပေးပို့ထားပါတယ်။မတ်သိန်ထိုက်ကပြောပြပေးမှာပါ။အ
ာရှຫນွယ်ဘွားအမေရိကန်တွေဟာအမေရိကန်မှာအမြန်ဆုံးတိုးပွားလာနေတဲ့မဲဆန္ဒရှင်တွေဖြစ်တယ်လို့ပူးသူတင်နာစင်တာကဖော်ပြပါတယ်။ဒါပေမဲ့နိုင်ငံရင်းမှာတော့သူတို့ချာမှာကွဲပြားချမ်းသာပါတယ်။Christine Chan ha so yin party zwe kin ne apwe si Asian Pacific Islander American boat apwe ye amu sa nyun cha yin mu phit par de
so typically
asin la a phin no india ne japan mae san na shin rue ga democrat ko a mya su thauk khan ja tu rue phit par de vietnam mae san na shin rue ga ro republican rue mya par de yakhu kha ma ro tiyou nwe bwa american rue ga democrat thauk khan tu rue a phit ka ne tadi pokkala rue a phit pyo la tu rue mya la ne ba bi ဒါဆိုရင်နိုင်ငံရေးပါတီတွေကထိတိယောက်ထိတွေ့မှုမရှိတာ။နောက်စီယုံရေးလှုပ်ရှားရေးအဖွဲ့တွေအနေနဲ့လည်းသူတို့ရည်တည်ချက်နဲ့အကြောင်းအရာကိစ္စတွေကိုတေချာရှင်းမပြနိုင်ကြတဲ့အချက်ကိုပြသနေတာဖြစ်ပါတယ်
။ Republican လွှတ်တော်အမတ် Michelle Stee ကတော့တောင်ကိုရီးယားမှာမွေးပြီးဂျပန်မှာကြီးပြင်းခဲ့သူပါ။သူမှကိုစားပြုတဲ့ California ပြည်နယ် Orange County ဟာဆိုရင် Vietnam နယ်ပွား American လူမှုအတိုင်းအဝိုင်းအများစုရှိရာဖြစ်ပြီးသူမရဲ့ website မှာ Vietnam ဘာသာစကားနဲ့လေဖော်ပြထားတာပါ
You just go out there each
လူမှုအတိုင်းအဝိုင်းတစ်ခုချင်းစီကိုသွားပြီးတော့ထိတွေ့ဆက်ဆံတဲ့နေရာမှာနီးလန်းတွေကမတူကြပါဘူး Vietnam လူမှုအတိုင်းအဝိုင်းအတွက်ဆိုရင်ကျမက Vietnam ဝတ်စုံ5စုံရှိပြီးတော့သူတို့ဝတ်စုံကိုဝတ်ပါတယ်ဖိလစ်ပိုင်လူမှုအတိုင်းအဝိုင်းကိုသွားရင်လည်းသူတို့ဝတ်စုံကိုဝတ်တာပေါ့ဒါတွေကိုလောက်တော့သူတို့အနေနဲ့လည်းသူတို့နဲ့တသားတည်းဖြစ်တယ်လို့ရှုမြင်ကြပါတယ်
ပြီးခဲ့တဲ့နှစ်နှစ်ရွေးကောက်ပွဲကာလကအိမ်ပေါင်း39,000ကျော်ကိုသူမနဲ့အတူထောက်ခံသူတွေတအိမ်တက်ဆင်းစီယုံရေးဆင်းခဲ့ကြတယ်လို့ပြောပါတယ
် That's the way you reach out
to ဟာအရှာနယ်ပေါ်အမေရိကန်လူမှုအတိုင်းဝိုင်းနဲ့ထိတွေ့ဆက်ဆံတဲ့နီးလန်းမှာပဲအားလုံးကတော့အတူတူပါပဲကျမရဲ့ရွေးကောက်ခံနေမြင်မှာဆိုရင်ဘာသာစကား9မျိုးပြောကြပေမဲ့လည်းသူတို့ပြောကြတာတွေကတော့တူကြပါပဲ
စာရိုက်ကနေမဲထဲသူနဲ့ကျူတင်မဲထဲသူ80ရာခိုင်နှုန်းရှိတဲ့အာရှຫນွယ်ဘွားမဲဆန္ဒရှင်တွေအတွက်တော့အင်တန်ရာရောက်စီယုံရေးကအထူးပဲအရေးကြီးတယ်လို့ချမ်းကလည်းပြောပါတယ
် It's because when you have a mail in ballot
စာရိုက်ကနေမဲထဲတဲ့အခါမှာကိုယ့်ရဲ့မိဖို့ခန်းစပွဲမှာမိသားစုတွေမိတ်ဆွေတွေနဲ့ထိုင်ပြီးတော့အကြောင်းကိစ္စတွေကိုယ်စလဲလောင်းတွေအကြောင်းကိုဆွေးနွေးနိုင်တယ်လို့ဘာဖြစ်အားမှမရှိပဲဘာသာပြန်အကူအညီလည်းရနိုင်ပြီးဘာအတွက်မဲထဲမလဲဆိုတာကိုလည်းစဉ်းစားနိုင်ပါတယ်
အရေးပါတဲ့ Republican တွေကအာရှຫນွေဘွားအမေရိကန်မဲဆန္ဒရှင်တွေကိုဥတီလာတဲ့ကိစ္စဟာနယူးယောက်ပြည်နယ် Queens မဲဆန္ဒနယ်ကိုစားပြုလွှတ်တော်အမတ် Grace Mann အတွက်စိုးရိမ်စရာဖြစ်လာပါတယ်
။ Well, I think there's been an increased sense of urgency.
Republican Party ကကိုယ်စားလှယ်လောင်းတချို့ကဘာသာစကားမျိုးစုံနဲ့စီယုံရေးလှုပ်လာတဲ့ပုံစံကြောင့်ဒီကိစ္စကအရေးပေါ်ဖြစ်လာပြီလို့ကျွန်မထင်ပါတယ်။ ဒါကြောင့်လဲကျမတို့ဒီမိုကရက်ခေါင်းဆောင်တွေနဲ့ကိုယ်စားလှယ်လောင်းတွေကိုထပ်ပြီးတော့နှောင့်နှေးနေလို့မရတော့ဘူးဆိုပြီးတော့တိုက်တွန်းနေတာပါ။ဘယ်ပါတီကသူတို့အတွက်ရည်တည်တယ်လဲ။သူတို့စံတန်ဖိုးတွေကိုကိုးစားပြုတယ်လဲဆိုတာကိုအသိပေးနိုင်ရေးအတွက်ထိတွေ့စည်းရုံးနိုင်အောင်အသေးအချာလုပ်ဖို့လိုအပ်ပါတယ်။
ဆန္ဒရာထရိုင်ကတော့ Mean Count Center for Community Action ရဲ့ပြည်သူလှုပ်ရှားမှုဆိုင်ရာညွှန်ကြားရေးမှူးဖြစ်ပါတယ
် We work on it year after year
အရှာနွေဘွားအမေရိကန်ရွှေ့ပြောင်းတွေလုံသားအလွှာလူမှုအတိုင်းဝိုင်းတွေအတွက်နိုင်ငံရေးအင်အားတိစောက်ရေးကိုနှစ်နဲ့ချီးပြီးတော့ဆောင်ရွက်နေတာဖြစ်ပေမဲ့လို့အထူးသဖြင့်ကတော့အလွန်အန္တရာယ်ကြီးတဲ့2024ရွေးကောက်ပွဲအတွက်ပါဒီနှစ်မှာကျမတို့အားလုံးအတွက်ပိုးပြီးတော့ကြီးကျယ်ခမ်းနားတဲ့အနာဂတ်တိစောက်ရေးမှာကိုယ့်ရဲ့စွမ်းအားကိုအသုံးချရေးနားလေသဘောပေါက်လာကြဖို့အတွက်ကျမတို့ရဲ့လူမှုအတိုင်းဝိုင်းတွေကိုစော်အော်စီယုံရမယ်အချိန်ကောင်းလေးဖြစ်ပါတယ်ရှင်
။ဒီနှစ်နိုဝင်ဘာလမှာအာရှຫນွေဘွားအမေရိကန်15သန်းမဲပေးခွင့်ရှိလာမယ်လို့ဖြူသုတေသနစင်တာကဖော်ပြပါတယ်။ဒီတဲ့ကထက်ဝက်ဂျိုဟာဆိုရင်ကယ်လီဖိုးနီးယား၊နယူးယောက်၊တက်ဆက်၊ဟာဝိုင်ယီနဲ့နယူးဂျာစီစတဲ့ပြည်နယ်၅ခုမှာနေထိုင်နေကြပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခုတော့ပတ်စဉ်စီစဉ်တွေကိုစတင်ပါတော့မယ်။ကမ္ဘာပြမမီဒီယာမြင်ကွင်းကိုမတင်ပြမီမှာຫນွေဦးတော်လန်ရေးမှာတစ်ဖက်တလန်းကပေါဝင်နေကြတဲ့အမှုပညာရှင်တွေကသူတို့သေတချင်းတွေဟာပြည်သူတွေရဲ့စိတ်ဓာတ်ခွန်အားမြင့်နေစေတယ်လို့ view ကိုပြောလိုက်တဲ့အကြောင်းတင်ဆက်ချင်ပါတယ်။အာနာသိန်းတော်ကိုစတင်တဲ့ပုံစံတစ်ခုဖြစ်အမှုပညာရဲ့ထိရောက်မှုအတိုင်းအတာနဲ့ပတ်သက်လို့ပြည်ပရောက်အမှုပညာရှင်တချို့ကိုမတ်အင်ဂျင်နီယာကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။
ကျွန်တော်တို့ကိုယ်တိုင်ကလည်းဒီတော်လန်ရေးမှာပါခဲ့တာဗိတ်မှာပါခဲ့ကြဟိုအိမ်ပြန်အေးရဖန်ခံရတာတွေလည်းရှိခဲ့ကြကြုံခဲ့ရခုတော့မှကျွန်တော်လည်းလို့ဖြစ်ခဲ့ကြတယ်ဆိုတော့ဒီကစက်အိမ်ကဒီတားဖားနေအောင်ပေါ့နော်ဟိုကျွန်တော်စောစောအဲ့လိုမျိုးလာရိုက်ဖို့သာအရေးရှိတားဖားနေအောင်ဘေးကဖန်ဖေးကိုဖန်သွားတဲ့နိုင်ငံရေးလို့တမီးလေးပဲကြာတယ်တမီးလေးကလည်းသူတက်နိုင်တဲ့ဘက်ကနေမှလို့ပုံကြတဲ့ဘာနဲ့လုံဝင်းကနေမှဟိုကျွန်တော်တို့ဆိုလည်းအဲ့လိုမျိုးပြည်တွင်းထဲမှာရှိတုံးကဆိုလည်းညာညာဆိုကားလန်ကြရင်ဟိုဟိုလန့်တော့ကိုယ်အိမ်ရှိမှာကားရရင်ကိုပဲဟိုကိုအိတ်ပုံးအိမ်နေတဲ့နေရာမှာကားရရင်ကားလမ်းထဲကိုကားဝင်လာရင်ပဲညညဆိုလို့ချင်းအိတ်မရတော့ဘူးအဲ့လိုမျိုးဖြစ်ခဲ့တာဟုတ်အဲအဲ့လိုမျိုးပဲပုံစံလေးနဲ့တွားခဲ့တာဟုတ်တူတမီးလေးကသူတယောက်တည်းရှိရဲအဲတမီးလေးကိုလည်းစိတ်ကြမချဘူးဒီလိုမျိုးပြန်အားပေးတဲ့ပုံစံတော့ဟာနှစ်ယောက်ပြန်အားပေးတဲ့ပုံစံဒါပေမဲ့ကျွန်တော်ကအဲ့မှာဖြစ်တာကဒီဒီဂျဲအနေနဲ့ဟိုလာဖမ်းတဲ့ပုံစံတွေပါလေအဲလက်ထိပ်တွေပါလေလည်းရှင်းမပြောရိုက်လို့မရတော့အဲ့အဲ့အဲ့ဟာကိုတော့ခန်းလို့ဟိုဘယ်လိုပြောမလဲခြံထားခဲ့လိုက်ရတာဟိုရှိရလေးနဲ့ပဲဖန်တီးပြီးရိုက်လိုက်ရတယ်။နောက်ကြီးကြတော့လေအဲ့တချင်းဆိုတဲ့ကလေးမလေးကလည်း14နှစ်လောက်ပဲရှိသေးတယ်။သူ့ကိုလည်းဟိုတေချာဟိုကျွန်တော်အဲ့ကလေးတန်လေးလိုချင်လို့မို့လိုက်ရှာပြီးတော့အဲ့လိုကလေးမလေးအဲ့ကလေးမလေးကလည်းစူပေးတာတနေရာကအဲ့ကြတော့သူကကိုယ်တိုင်အသေးဆောင်လို့မရမျက်နှာပြလို့မရတော့မျက်နှာပြလို့ရတယ်ကလေးမလေးပြရတယ်။တခြားကူညီတောင်းပြီးတော့အဲ့တခြားပြန်ပေါင်းပြီးရိုက်ကြည့်ရခုတွင်နဲ့ထိုးထွက်ဆိုးကောင်းနေမြဝရှင်းနဲ့မောင်ရှံကိုချိုးဖြတ်တိုးတက်တက်ခေတစ်ခုတွင်မင်းတို့ပေးမဲ့မျိုးဆက်လူခွင့်ရပြည့်ပြည့်စုံနဲ့ဘန်းနိုင်ရောက်တဲ့ချိုးဆက်စိတ်ချက်တွေချနေသလားအေးဆက်တဲ့ဘွားတွေကများပေးဆက်ဖို့ခါနေကြရအိမ်မက်တွေတနေပါပါခင်ဆက်ဆက်ပြားတွေပါတရှိစေရမယ်ညတွေကများငါတို့အားလုံးတူရှိနေမက်ဖြန်တိုင်းကတနေပါပါ
ကောင်းနေမျိုးတို့ဖန်တီးတဲ့ဟာတွေဆိုရင်ဒါအခုလက်ရှိဆရာနာသိမ့်ပြီးနောက်ပိုင်းရင်ဆိုင်နေရတဲ့လူတို့ခြေနေတွေအရင်တည်းကလည်းအတူတမင်ဆရာနာရှင်အောက်မှာဖြတ်တန်းခဲ့ရတဲ့လူငယ်တွေရင်ဆိုင်နေရတဲ့အခြေအနေဆိုတော့ဒါတွေကိုတင်ဆက်တဲ့ခါမှာရောဒီလူထုရဲ့တုံ့ပြန်ချက်တွေဒါအဲ့လိုပေါ့နော်အဲ့ဒါတွေရောဘယ်လိုတွေ့ရလဲရှင
်ပြီးရတယ်ဟိုတွေ့ရတယ်ဆိုတော့ကျွန်တော်တို့လည်းအဲ့လိုမျိုးပေါ့နော်ဘုဒ္ဓဟာလေးစိတ်တက်ကြသွားတာမျိုးခဏခဏဖြစ်တယ်ဟိုစိတ်တက်ကြသွားတာမျိုးဟာဟိုကိုရောမှာဟိုဒီဘက်မှာလည်းကိုပတ်ဝန်းကျင်မှာလည်းကြုံရတယ်ဆိုစီရီယန်နေဆိုလို့ရှိရင်လည်းစိတ်တက်ကြပြီးတော့ဟိုကိုစူဆိုင်လုံးမဲ့ဒီဖြစ်သွားတဲ့ခါနှစ်ဦးလောက်ကိုကြုံဘူးလေကိုကိုတက်တယ်မယ်ဆိုတာဒီကိုတွေလည်းအဲ့လောက်ဒီမဖြစ်ပြင်မယ်အဲ့လောက်နေပါဒီဟိုတစ်ခါလေးလည်းကြုံခဲ့ရတယ်ပေါ့နော်ခက်ခဲနေရင်ဆိုင်ရတာမျိုးဟိုကိုပေါင်ကွန်ကျွန်မဖြစ်နေတဲ့ခံစားချက်တွေပေါ်မှာမူတည်ပြီးဖြစ်ရတာမျိုးတွေနဲ့အဲ့လိုကြုံခဲ့ရတဲ့ခါမျိုးမှာဥမာတော်လိုင်းရဲ့တခြင်းတွေသူများတခြင်းတွေကိုနားထောင်လိုက်လို့ရှိရင် ပြောရတော့မှရဟိုဘယ်လိုပြောရမလဲဒီအစားမဝင်တော့တဲ့လူနာတရားကိုအားစီကျွေးလိုက်ရတယ်လို့ပဲကြောစီသွန်းလိုက်ရတယ်လို့ပဲပြန်ပြီးနလန်ပြန်ထူလာတယ်လို့လိုအားဒီတော်လိုင်းအားဖြစ်စေမယ်ခွန်အားဖြစ်စေမယ်တခြင်းကိုဟိုနားထောင်လာလိုက်ရတယ်ခုလဲဒါသူတို့လဲအဲ့လိုမျိုးဟိုဖြစ်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဘောမှာဆက်ကြရတော့ကျွန်တော်တို့ကအဓိကတော့ဟိုအာနန္ဒိန်ပြည်ရဲ့နောက်ပိုင်းမှာ6ရက်နေလောက်ကကျွန်တော်တို့ဆက်ထွက်တာဟုတ်ဆက်ထွက်တော့အဓိကတော့ဝင်မှုနိုင်ကြီးပေါ့နော်ကျွန်တော်တို့ဟိုဒီဘောကလူစုကောင်းကောင်းလို့တော့တနိုင်ငံလုံးဒီဘောလောက်ကအုံချစ်ချက်ဖြစ်သွားတယ်သူနဲ့ဟိုဆက်ဖက်ဖို့တိုင်ပင်ခဲ့ကြတဲ့အချိန်မှာလည်းပြောရရင်တော့ကြောက်တော့ကြောက်တယ်ဗျာဟိုကြောက်ကြောက်နဲ့ဟိုရဲတိုးပြီးတော့ကျွန်တော်တို့ဟိုဆက်ထွက်ခဲ့ကြတယ်ပေါ့အဲ့မှာတော့အရင်ခုံဆုံးပဲနောက်တီးရမှာတော့မထင်မှတ်ထားပဲဟိုကျွန်တော်တို့ကအဲ့လောက်ဒီလူလူပါလာလိမ့်မယ်လို့လည်းထင်မထားဘူးလေ။နောက်ရက်တီးကြတော့အာတမျိုးလုံးကြီးပါလောက်ကျွန်တော်တို့နောက်မှထွက်လာတယ်။အဓိကအဲ့ဒီဝင်မနိုင်လို့လည်းတွဲလုပ်ခဲ့ရတဲ့ဟာမျိုးအဲ့ဒါသတ်မှတ်ရတာ။အဲ့နောက်တစ်ခုကကြတော့ဟိုကျွန်တော်တို့ဘုန်းကြီးကျောင်းမှာဟိုစထွက်မယ်ဆိုပြီးတော့ဟိုနောက်ရက်မှာဝိုင်းခံရတော့အဲ့လိုမျိုးပဲဝင်မနိုင်လို့ကျွန်တော်တို့အုံတိုင်းနေမှဒီဘက်ကိုချပြီးတော့ဟိုကယ်ထိုးရတဲ့ဟာမျိုးတွေပေါ့ဗျာ။အဲ့ဒါတွေကတော့သတ်မှတ်ရရပါဘယ်ချိန်မှာကြတော့ကျွန်တော်တို့ကကြဘယ်လိုပြောမလဲစိတ်သက်စစ်စင်ရေးပုံစံမျိုးနဲ့တွားနေရတာပေါ့နော်ဥမာရန်သူကိုစိတ်သက်ထွေပြသွားရန်သူတွေစိတ်သက်လျော့ရသွားကိုယ့်ရဲ့ဟိုရဲဘော်ရဲဘက်တွေစိတ်သက်ခွန်အားပြန်ဖြစ်လာအောင်ဟိုစိတ်သက်ခွန်အားတွေတိုးပွားလာအောင်ဒါမျိုးပြန်ပေးနေရတဲ့စိတ်သက်စစ်စင်ရေးပုံစံမျိုးနဲ့ကျွန်တော်တို့ကတွားနေရတာအဲ့တော့ဗျာဟိုနိုင်ရနိုင်ရဟိုနုပညာလေးနဲ့လည်းတွားရတယ်တခါလေးသရောစာလေးနဲ့လည်းတွားရတယ်တခါလေးကြောက်လည်းဟိုပုံစံမျိုးမျိုးနဲ့အဲ့လိုတွားနေရတဲ့ပုံစံမျိုးတွေတော့ဟိုနဲ့ဖန်တီးနေရတော့အဓိကကတော့ကျွန်တော်တို့ဟိုစိတ်သက်စစ်စင်ရေးပါခုနနှစ်ချက်ပါပဲရန်သူကိုလည်းစိတ်သက်ထွေပြသွားအောင်ရကိုယ့်ရဲ့ရဲဘော်ရဲဘက်တွေလည်းဟိုစိတ်ခွန်အားတွေကျမသွားအောင်ပြည်တွင်းကဟိုပြည်သူတွေလည်းစိတ်သက်ကျမသွားအောင်ပေးနေရတဲ့စိတ်သက်စစ်စင်ရေးပါ
တမိုင်းကောင်းမှုကကျွန်တော်ဟိုကျွန်တော်ပွဲတိုင်းမှာလည်းဆိုဖြစ်နေတော့ဒီဘက်ကိုရောက်လာတဲ့အချိန်မှာလူတော်တော်များများလည်းဟိုပွဲတိုင်းလိုလိုမှာဟိုကောင်းတဲ့ feedback လေးရတယ်ဆိုတော့ဟိုပို့ပြီးတော့ energetic ဖြစ်တယ်ဆိုတာတွေ့တယ်ပြီးတော့ဒီတမိုင်းကောင်းမှုရဲ့အဓိကဟိုရည်ရွယ်ချက်ကတော့ဟိုဒီကျွန်တော်တို့တိုက်ပွဲဝင်နေကြတဲ့ဂျဲဘော်တွေတွက်ပေါ်တော့ခက်ဆက်ဆက်တိုက်ပွဲဝင်ကြတဲ့ဂျဲဘော်တွေတွက်လို့ပြောတယ်ပုံမှန်လိမ့်မယ်ခင်ဗျာဘာကြောင့်လဲဆိုတော့ဒီချင်းကတကယ်တော့ကျွန်တော်တို့ကျွန်တော်ရုပ်ရှင်ကားကြီးတစ်ခုအတွက်ကျွန်တော်ရေးရတာဖြစ်တယ်ပေါ့ဒီရုပ်ရှင်ကားမထွက်လာရုပ်ရှင်ကြီးပဲကြီးခဲ့တာဒါပေမဲ့အဲ့ဒီချင်းကစာသားတွေအကုန်လုံးကလည်းဒီလက်ရှိတော်လိုင်းကြီးမှာဟိုတကယ်ကိုထဲထဲဝင်ဝင်လာတယ်ပေါ့နော်ကျွန်တော်တို့တက်တယ်ကိုဝင်လာတဲ့အချင်းဖြစ်လာတဲ့အခါကျတော့ကျွန်တော်ဒီချင်းကိုအများကြီးပေါ်ပြပြီးဆိုဖြစ်နေတာဖြစ်ပါတယ်လို့ပေါ့အနုပညာအလုပ်ဆိုတာကဆောရဲကဒီစိတ်ပိုင်းဆိုင်ရာဟောပေးရတဲ့အလုပ်ဖြစ်တယ်လို့ပဲယူဆရတယ်ပေါ့နော်ဆိုတော့ဟိုအနုပညာဆိုတာကတော့ဒီဟို physically ဆိုတာ mentally ဘိုင်းကိုကျွန်တော်တို့ကပို့တော့အားပြုပြီးတော့လုပ်ရတဲ့အလုပ်ဖြစ်တယ်ဆိုတော့ဟိုကျွန်တော်တို့ဒီအတွင်းထဲရနေပြီးတော့လာတဲ့အရာတွေဖြစ်တဲ့အခါကျတော့နှလုံးသားကိုကျွန်တော်တို့ကအစာပေးရတဲ့အားမျိုးဖြစ်တယ်ဆိုတော့ကျွန်တော်ကအစောကတည်းကဆရာဖြစ်တဲ့အတွက်ကြောင့်မလို့ဒီမှာဒီတော်လိုင်းကာလာတစ်ချောင်းလုံးနဲ့ဒီတော်လိုင်းနဲ့ပတ်သက်တဲ့သတင်းတွေရေးရင်အာ တော့ဒီနေရာတွေနဲ့ကျွန်တော်မျှဝေပြီးတော့ဒီဟိုစိတ်တက်ကြွဖို့ဟိုလမ်းဆွမ်းဖို့ဒါတွေကတော့ကျွန်တော်တို့လောက်ရတဲ့အပိုင်းဖြစ်တယ်ပေါ့တော့
ဒီကိုလင်းချက်ကဟိုဒေါက်ဆန်းစုကြည်အစိုးရလက်ထက်မှာတော့ကလေတကယ်ဟိုနိုင်ငံတော်နိုင်ငံတော်ဒီဟိုဟာပွဲတွေပေါ့လေပွဲတွေနဲ့ပတ်သက်ပြီးတော့အဲ့ဒီမှာဟိုဒီကွန်ပိုဇာတဦးနေနဲ့ဒီတချင်းနေဖန်တီးထုတ်ခဲ့တာတွေလည်းရှိတယ်ဆိုတော့အခုတခါအာနာသိမ့်ပြီးနောက်ပိုင်းဒီလိုတမိုင်းကောင်းဖို့ဆိုတော့ဒီလိုတော်လိုင်းရေးတချင်းလိုမျိုးဟာမျိုးလည်းဟိုဖန်တီးခဲ့တာရှိရခါကြအဲ့ဒီမှာဘလို့ကွာချလဲရှင်
ကွာရောခင်ဗျာအများကြီးကွာရောနော်ဒီမိုကရေစီနဲ့တော်လည်းကွာခြားသလိုကွာခြားတော့ကျွန်တော်တို့ဒီမိုကရေစီကလည်းတော့ဒီမိုကရေစီဆိုတော့ခေါင်းစဉ်အောင်မှာကျွန်တော်တို့အလုပ်လုပ်ကြတာဖြစ်တယ်ပေါ့ဆိုတော့တော်လည်းမှာတော့ဒီမိုကရေစီနဲ့မတူတော့တာရှိကျွန်တော်တို့ဒီမိတ်ဆွေတွေအကြောင်းမှာအမြဲတမ်းလို့ကျွန်တော်တို့ပြောခဲ့ရတယ်တော်လည်းဆိုတာကတော့တော်လည်းပုံစံနဲ့သွားရတာရှိပို့ပြီးတော့ကျွန်တော်တို့မမထန်ထန်ထက်ခက်ထန်ထန်နဲ့သွားရတာရှိတယ်ဘောကမပြေးရတယ်အများကြီးရှိတယ်ဟောပြီးတော့တော့ပို့ပြီးတော့ကြမ်းတမ်းနေပေါ့နော်ဒီမိုကရေစီကတော့ဒီမိုကရေစီကလာမှာတော့တကယ်တော့ကျွန်တော်တို့ပို့ပြီးတော့ပြောပြပြောင်းပြောင်းနေကျွန်တော်တို့တယောက်နဲ့တယောက်ဟိုစကားအဖြစ်ပြောလို့ရတယ်ဒါပေမဲ့တော်လိုင်းမှာစကားအဖြစ်ပြောလို့မရတယ်ရှိတယ်ဆိုတော့ကျွန်တော်တို့အဲ့ဒီကာလတွေရဲ့ကြမ်းတမ်းမှုတွေကဒီသချင်းနေမှာပဲဖြစ်ဖြစ်ကျွန်တော်တို့စိတ်ပိုင်းဆိုင်ရာမှာပဲဖြစ်ဖြစ်အများကြီးအပြောင်းလဲရှိပါတယ်ဆိုတော့ကျွန်တော်လည်းအခုဒီထဲမှာပဲကျွန်တော်လည်းဒီတော်လိုင်းကာလတွေမှာကျင်လည်နေတာဖြစ်တဲ့တော့ကျွန်တော်တို့ဆိုလို့ရှိရင်လည်းအပြောင်းလဲအများကြီးရှိတယ်အော်လုံခဲ့တဲ့လပိုင်းတွေတော့တက်ပါပဲဟိုကိုလိုလင်းရဲ့ပွဲကိုကျွန်တော်အားလုံးတွေ့ကြမှာဖြစ်တယ်ပေါ့ဆိုတော့အဲ့တော်လိုင်းထဲမှာရှိရသူ့ရဲ့ဟိုဒီတချင်းနေရဲ့ရတာတစ်ခုပုံစံတစ်ခုနဲ့သူပေါ်လာရှိသူအရင်တော့ရှိုးပွဲတွေပုံစံသူ့ပုံစံတစ်မျိုးနဲ့သွားတာဖြစ်တယ်ဒီနေ့ဒါပဲပေါ်လာတဲ့ပုံစံဒါပေမဲ့ရတာချင်းကတော့မတူ
မှုဆိုတာကဓမ္မတော့ဥပ္ပောပါဘောနော်ဥမာဒီရံပုံဝင်ရှာတယ်ဆိုတဲ့အချိန်မှာအာလူတွေထဲကြပါပါဝင်ကြပါသူပြောလဲပြည်သူတွေကသူတအားတည်းရတော့ဒီနောက်ွယ်အနေနဲ့သူတို့ပေါ့နော်ပါဝင်နေကြတာဘောနော်ဒါပေမဲ့ညီမတို့ကျတော့ဒီအမှုပညာဘိုင်းအနေနဲ့ဖြိုပြီးပွဲလေးလုပ်ပေးတဲ့အချိန်မှာကြည့်ရတဲ့ဒီတော်လိုင်းရဲ့ဘက်တော်သားတွေရောပေါ့နော်ညီပြီးမှရှိနေတဲ့လူတွေရဲ့စိတ်ထဲမှာလဲသူတို့နဲ့အတူတူဒီစိတ်ကလုံးတော့ရတယ်နဲ့အတူတူပါဝင်လှူရှားနေတဲ့ဟာကိုသူတို့စိတ်ထဲမှာပို့ပြီးတော့အမြင်ရတဲ့အချိန်မှာသူတို့စိတ်လည်းပို့ပြီးတော့အားရှိတာပေါ့နော်သူတို့အခုချိန်ဆိုလို့ရှိရင်သူတို့လူမျိုးပြင်မှာနေတဲ့လူတွေဆိုရင်အခက်ခဲအမျိုးစုံခံစားရတယ်လို့ညီမတို့တင်ကြားရတယ်လေကြားတယ်ညီမတို့ကအဲ့ဒီခက်ခဲရှိတဲ့နေရာကိုကိုယ်တိုင်တော့မသွားတွေ့နိုင်ပေမဲ့သူတို့နဲ့စိတ်တစ်ခုလည်းဖြစ်တယ်အင်္ဂါတစ်ခုလည်းဖြစ်တယ်လက်နာရင်ခြေထောက်နာတယ်ခြေထောက်နာလို့ရှိရင်ကောင်းတဲ့နာတယ်အတူတူနာတယ်ဆိုတဲ့အရာကိုလည်းပေါ်ပြပေးခြင်းနဲ့အတွက်ဒီဖြောပြင်းရေးတွေကိုလုတ်တဲ့အစီအစဉ်မှာလည်းညီမလည်းတတပါဝင်ခဲ့တာဖြစ်တယ
်ကိုယ်တိုင်ကဒီအောင်မြင်ကြော်ကြားတဲ့အမှုပညာရှင်တုံးနေနဲ့ပေါ့နော်မြန်မာတွေရောတိုင်းသားတွေရောချင်းတွေရောဟိုအပိချင်းခံရတဲ့ခါမှာဒီလိုတိုင်းသားနဲ့မြန်မာဆိုတဲ့ဒီဟိုဆက်ဆံရေးမျိုးတွေပေါ့နော်တိုင်းသားဘသဘောထားတွေအဲကချင်းတွေဘက်ကလည်းမြန်မာတွေဘသဘောထားတခါမြန်မာတွေကလည်းကချင်းဘသဘောထားတွေပေါ့နော်ဒါမျိုးတွေနဲ့ပတ်သက်ပြီးတော့ဘလို့မြင်လဲရှင
်အဲအစတော့ပေါ့လို့ညီမလည်းငယ်တုန်းကတော့ဒီနိုင်ငံရေးနဲ့ပတ်သက်တာတော့ဘာလို့ဆိုရင်တစ်ထက်ဝင်တော့တိတ်နားမလည်ဘူးပေါ့နော်ဒီမိုကရေစီရရှိခြင်းနဲ့ဒါလို့အခွင့်အရေးရှိခြင်းနဲ့အဲခိနှိတ်ခံပြည်သူတွေရဲ့လွတ်မြောက်ခြင်းကိုခံစားခြင်းနဲ့တော့သင်မနဲ့ပဲရည်တော်စုရလိုချင်တယ်ဒီလောက်ကတော့တည်ခဲ့တယ်ဒါပေမဲ့အထက်ထက်ဝင်အရန်နဲ့နဲ့တဲ့တိုင်းရင်းသားတွေ site ဘက်ကိုမှအသိမတည်ခဲ့ဘူးဒါပေမဲ့အခုအချိန်မှာဗမာလူမျိုးတွေကကိုယ့်ဗမာလူမျိုးအချင်းချင်းရဲ့တိတ်ဆက်ခြင်းကိုမြေပို့ပြီးခံစားနေရတဲ့အရာကိုမှမြင်နေရတယ်ပေါ့နော်ဒါပေမဲ့ဒီဗမာလူမျိုးတွေကလည်းအခုအချိန်မှာအဲရခိုင်နှုန်းအဖြစ်ပြောမှဆို80ရခိုင်နှုန်းလောက်ကတိုင်းရင်းသားတွေရဲ့ဝန်ဆောင်နားလေတဲ့ပုံမှန်လူမျိုးတွေဖြစ်သွားတဲ့အချိန်မှာစိတ်ကတစ်ခုလေးဖြစ်သွားတဲ့အချိန်မှာဒီအာဒီမှာတော့တယောက်နဲ့တယောက်ဒီအကုန်ပေါင်းလို့မဆိုတာအခုမှဒီအဲ့အရာသာခံစားကြရဒီမှာတော့မျိုး
ခုတော့ကမ္ဘာမြန်မာမီဒီယာပြင်ကွင်းကိုကြည့်ကြအောင်ပါမေလ3ရက်နေ့ကိုကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ကုလသမဂ္ဂအဖွဲ့ကြီးကသတ်မှတ်ထားပါတယ်သတင်းလွတ်လပ်ခွင့်အရေးပါပုံကိုလူတွေပို့ပြီးသိစေဖို့ သတင်းလွှတ်ခွင့်ကိုလေးထားဖို့နဲ့အကာအကွယ်ပေးရမယ့်တာဝန်ရှိတယ်ဆိုတာအစိုးရတွေသတိထားမိစေဖို့အတွက်ဒီကမ္ဘာသတင်းလွှတ်ခွင့်တွေကိုသတ်မှတ်ပြတ်ထန်းပေးကြတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့သတင်းလွှတ်ခွင့်အခြေအနေကရောဘယ်လိုရှိနေပါသလဲဒီကြောင့်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါရှင်ပြည်သွင်းနိုင်ကတင်ပြထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေစစ်ကောင်စီလက်အောက်ကမြန်မာနိုင်ငံရဲ့သတင်းမီဒီယာအခင်းအကျင်းအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမေလ3ရက်နေ့ဟာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်သတင်းလွတ်လပ်ခွင့်အားပေးမြင့်တင်ရေးအတွက်ပြီးခဲ့တဲ့မေလ3ရက်နေ့မှာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကိုကမ္ဘာတစ်လွှားကျင်းပခဲ့ကြပါတယ်အဲ့ဒီလိုအချိန်မှာမြန်မာနိုင်ငံမှာတော့သတင်းသမား59ဦးနဲ့သတင်းမီဒီယာလုံသား3ဦးဟာစစ်ကောင်စီရဲ့အကျဉ်းထောင်တွေထဲမှာရောက်ရှိနေကြတယ်လို့2024ခုနှစ်နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ရဲ့အစီရင်ခံစာအရသိရပါတယ်။ဒါအပြင်မြန်မာနိုင်ငံဟာသတင်းမီဒီယာသမားများအတွေ့ကမ္ဘာပေါ်မှာအန္တရာယ်အများဆုံး10နိုင်ငံထဲမှာတရုတ်၊မြောက်ကိုရီးယား၊အီရန်၊အာဖဂန်နစ္စတန်စတဲ့နိုင်ငံတွေနဲ့အတူပါဝင်နေပြီးသတင်းလွတ်လပ်ခွင့်အခြေအနေမှာလည်းဆိုးရွားနေပြီးနိုင်ငံ180နဲ့181မှာရှိနေတာတွေ့ရပါတယ်2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းသမား180ကျော်ဖမ်းဆီးခြင်းခံခဲ့ရပြီးအ ਨੇ ဆုံးသတင်းသမား5ဦးဟာစစ်ကောင်စီရဲ့တပ်ဖြတ်ခြင်းကိုခံခဲ့ရကာသတင်းမီဒီယာတရားစင်တဲ့မနေ့ထုတ်ဝေခွင့်ရပ်ဆိုင်းခြင်းခံခဲ့ရတယ်လို့သတင်းတွေကဆိုပါတယ်မြန်မာနိုင်ငံသတင်းစာတမိုင်းကစကြဲကရင်းတကူလို့ဆိုရမလို့ပါပဲမြန်မာနိုင်ငံမှာပထမဆုံးစထုတ်ခဲ့တဲ့မော်လမြန်ခရိုနီကယ်သတင်းစာအက်ဒီတာမစ္စတာဟော့တ်ဟာအဲ့ဒီအချိန်ကအိန္ဒိယနဲ့မြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့အရှေ့အိန္ဒိယကုမ္ပဏီအစိုးရကိုဝေဖန်ပြီးလို့ထောင်ဒဏ်တလားကျခဲ့ပူပါတယ်လို့ဆောင်းပါရှင်ပူပူကဗဇပ်ပိတ်ဥပဒေနဲ့သတင်းစာတိုက်တွေရိုက်ချိုးတဲ့ခေတ်သတင်းစာတလဲထောင်တလဲဆိုတဲ့ BBC မြန်မာပိုင်းဆောင်းပါမှာရေးသားထားပါတယ်မော်လမြန်ခရိုနီကယ်သတင်းစာကို1836ခုနှစ်ကထုတ်ဝေခဲ့တာဖြစ်လို့မြန်မာနိုင်ငံရဲ့သတင်းစာတက်တန်းဟာနှစ်ပေါင်း200နီးပါးရှိခဲ့ပြီဖြစ်ပါတယ်မေလ3ရက်နေ့ကိုကမ္ဘာသတင်းလွတ်လပ်ခွင့်နေ့အဖြစ်ကမ္ဘာကုလသမဂ္ဂအထွေထွေညီလာခံကြီးက1992ခုနှစ်မှာဆုံးဖြတ်သတ်မှတ်ပေးခဲ့တာဖြစ်ပါတယ်သတင်းလွတ်လပ်ခွင့်ရဲ့အရေးပါပုံကိုလူတွေပုံမသိရှိစေဖို့နဲ့ကုလသမဂ္ဂလူခွင့်ကြီးဂျင်ညာစာရန်အပိုက်19ပါလွတ်လပ်စွာထုတ်ပေါ်ပြောဆို권ကိုအစိုးရတွေအနေနဲ့အလေးထားဖို့လွတ်လပ်စွာထုတ်ပေါ်ပြောဆို권ကိုအစိုးရတွေအနေနဲ့အကာအကွယ်ပေးဖို့တာဝန်ရှိတယ်ဆိုတာကိုသတိပေးနိုင်ဖို့ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကိုသတ်မှတ်ပြဋ္ဌာန်းခဲ့တာဖြစ်ကြောင်းသိရပါတယ်ကုလသမဂ္ဂအထွေထွေအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့သတင်းလွတ်လပ်မှုဟာရွေးချယ်စရာမဟုတ်ဘဲလိုအပ်ချက်တစ်ခုဖြစ်တယ်လို့2024မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာပြောကြားခဲ့ပါတယ်2024ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာထူးခြားတယ်လို့ဆိုနိုင်တာကတော့နိုင်ငံတကာလူ့အခွင့်အရေးနဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေစုပေါင်းပေးရတဲ့အာရှအတွက်သတင်းလွတ်လပ်ခွင့်ဆိုင်ရာလူ့အခွင့်အရေးစုကိုမြန်မာနိုင်ငံက Frontier မြန်မာသတင်းဌာနချီးမြှင့်ခြင်းခံရတာပဲဖြစ်ပါတယ်စုအမျိုးအစား9မျိုးပေးတဲ့အနေနဲ့ပြည်ပသတင်းကားခေါင်းစဉ်အောက်မှာမြန်မာနိုင်ငံအတွင်းဘာသာရေးလူနည်းစုတွေဖိနှိပ်ခံရတဲ့အခြေအနေတင်ပြတဲ့သတင်းနဲ့ Frontier မြန်မာချီးမြှင့်ခံခဲ့ရသလို Podcast ခေါင်းစဉ်အောက်မှာလဲ Frontier မြန်မာကတင်ဆက်တဲ့ဒုအသံထုတ်လွှင့်ချက်နှစ်ခုဟာစုချီးမြှင့်ခံခဲ့ရပါတယ်။ဒါအပြင်မြန်မာစစ်တပ်ကိုစန့်ကျင်တိုက်ပွဲဝင်နေတဲ့စစ်မြေပြင်ကအမျိုးသမီးတွေအကြောင်းရိုက်ကူးထားတဲ့ဓာတ်ပုံနဲ့ AFP သတင်းဌာနကလည်းဓာတ်ပုံစုရရှိခဲ့တာတွေ့ရပါတယ်။မြန်မာပိုင်းစီစဉ်ကလည်းကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာမီဒီယာတွေဘယ်လိုရပ်တည်နေသလဲဆိုတဲ့ခေါင်းစဉ်နဲ့အကြီးတန်းအယ်ဒီတာဦးကျော်စံသားက ARD သတင်းဌာနအယ်ဒီတာချုပ်ကိုအောင်စောနဲ့မြစည်းမသတင်းဌာနမန်နေဂျင်းအယ်ဒီတာကိုစိန်ဝင်းတို့ကိုဆက်သွယ်မေးမြန်းတင်ဆက်ခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့သတင်းမီဒီယာအခင်းအကျင်းကိုဘယ်လိုမြင်ပါသလဲလို့မေးမြန်းတဲ့အခါ ARD အယ်ဒီတာချုပ်ကိုအောင်စောကမြန်မာနိုင်ငံထဲမှာကြံခဲ့တဲ့မီဒီယာတွေရှိတယ်။အဲ့ဒီမီဒီယာတွေကတော့စစ်တပ်ကထောက်ပံ့ထားတဲ့မီဒီယာတွေစစ်တပ်ဘက်ကလိုက်တဲ့မီဒီယာတွေ စစ်တပ်ကမွေးထားတဲ့မီဒီယာတွေနဲ့ခရိုနီမွေးထားတဲ့မီဒီယာတွေမြန်မာနိုင်ငံထဲမှာကြံရစ်ခဲ့တယ်။အပြင်ထွက်လာတဲ့အထက်မှာတော့တကယ်လွတ်လပ်တဲ့ independent ဖြစ်တဲ့မီဒီယာ NGO မီဒီယာဒီဘက်ကအစိုးရထိန်းချုပ်ထားတဲ့မီဒီယာအတိုက်ခံမီဒီယာတိုင်းရင်းသားမီဒီယာမောက်ပီးစ်မီဒီယာတွေနဲ့ကို professional ကိုစူးစမ်းလောက်ကင်နေတဲ့မီဒီယာဆိုပြီးအသွင်သဏ္ဍာန်အမျိုးမျိုးရှိကြတာတွေ့ရတယ်လို့ဖြေပါတယ်။မြစီမကိုစိတ်ဝင်းကတော့ပြည်တွင်းမှာလွတ်လပ်တဲ့သတင်းမီဒီယာတွေနေလို့မရအောင်စစ်ကောင်စီကလုပ်တယ်။ editorial ရစစ်ကောင်စီကိုထောက်ခံသူ support လုပ်တဲ့သူတွေပဲကြံခဲ့တယ်လို့ရေးဘူးရအဖြစ်ပြောနိုင်ပါတယ်။ဒါပေမဲ့ပြည်တွင်းမှာလည်းအ ਨੇ စုကလျှို့ဝှက်ပြီး low profile နဲ့နေပြီးသတင်းအလုပ်ဆက်လုပ်နေတဲ့သတင်းသူရဲကောင်းတွေထောင်နှခန်းနှင်းပြီးလုပ်နေတဲ့သတင်းသမားတွေလည်းရှိနေပါတယ်။ပြည်တွင်းမှာထောင်နှခန်းနှင်းပြီးလုပ်နေတဲ့သတင်းသမားတွေနဲ့ချိတ်ဆက်ပြီးကျွန်တော်တို့သတင်းတွေရှင်းသန်းအောင်ဆက်လုပ်နေဆက်စူးစမ်းနေရတာဖြစ်ပါတယ်လို့ဖြေကြားခဲ့ပါတယ်။ဒါပြီးမီဒီယာဆိုတာဘယ်မှလဲရဘူးလား။ကြားနေရမှာလား။မီဒီယာလွတ်လပ်ခွင့်ဆိုတာဘယ်လိုလဲဆိုတဲ့အကြောင်းအရာတွေကိုလည်းမေးမြန်းဆွေးနွေးခဲ့ကြပါတယ်။အေယာဗရီကိုအောင်စော်ကတော့မီဒီယာလွတ်လပ်ခွင့်ဟာအရေးကြီးကြောင်းဒီမိုကရေစီနဲ့ဖက်ဒရယ်လူချင်းရင်ရှင်သန်စေခြင်းရင်မီဒီယာလွတ်လပ်ခွင့်ရှိဖို့မီဒီယာလွတ်လပ်ခွင့်ရှင်သန်ဖို့လိုအပ်ကြောင်းသူ့ယူဆကတော့မီဒီယာဟာပြည်သူကိုဆာဖ်လုပ်ဖို့သာဖြစ်ကြောင်းစစ်တပ်ကိုဆာဖ်လုပ်ဖို့မဟုတ်သလိုအတိုက်ခံကိုလည်းဆာဖ်လုပ်ဖို့မဟုတ်တဲ့အကြောင်းထို့အတူ NUG KNU KNL ခရိုနီတို့ကိုဆာဖ်လုပ်ဖို့လည်းမဟုတ်တဲ့အကြောင်းပြောကြပါတယ်မြစီမကိုစိန်ဝင်းကတော့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ဆိုတာဒင်းကားပြားတဲ့ပြားရဲ့ခေါင်းနဲ့ပန်းလို့ဖြစ်ကြောင်းဒီမိုကရေစီမရှိရင်သတင်းလွတ်လပ်ခွင့်မရှိနိုင်ကြောင်းထို့အတူသတင်းလွတ်လပ်ခွင့်မရှိရင်ဒီမိုကရေစီဆိုတာလည်းမရှိနိုင်ကြောင်းသတင်းသမားဟာမလိုရင်ထိုးချက်လိုရင်ပင့်ပေးလုပ်လို့မရကြောင်းသတင်းသမားဘယ်မလဲရဘူးဆိုတာသူ့အနေနဲ့လက်မခံကြောင်းသတင်းမှာဘယ်လိုက်လို့မရဘူးဆိုတာမှန်ပေမဲ့ editorial မှာဘယ်ရှိတဲ့အကြောင်းပြည်သူတွေက credibility ဖြစ်တဲ့ယုံကြည်စိတ်ချရတဲ့သတင်းနဲ့သတင်းဌာနတွေကိုပိုဖတ်ကြပိုလက်ခံကြမှာဖြစ်တဲ့အကြောင်းဖြေကြားခဲ့ပါတယ်ဥကျော်စံတာကတော့အစိုးရတွေဟာပြည်သူတွေရဲ့အတန်းတွေကိုမီဒီယာတွေကတဆင့်ရရှိတဲ့ influence ခြင်းမျိုးဖြစ်ဖို့လိုတယ်။အဲ့ဒီအတွက်မီဒီယာလွတ်လပ်ခွင့်ဟာအရေးကြီးတယ်လို့ထောက်ပြထားပါဗျ။လက်တလောစစ်ကောင်စီအောက်မှာသတင်းလွတ်လပ်ခွင့်မရှိဘူးဆိုတာကတော့အထူးပြောဖို့လိုမယ်မထင်ပါဘူး။ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ဟာဒင်းကားပြားရဲ့ခေါင်းနဲ့ပန်းလိုပဲခွဲမရဘူးလို့ဆိုတဲ့အတွက်သတင်းလွတ်လပ်မှုမရှိတဲ့စစ်ကောင်စီလက်အောက်မြန်မာနိုင်ငံမှာဒီမိုကရေစီမထွန်းကားနိုင်တယ်လို့ဖက်ဒရယ်ဆိုတာလည်းရှင်းသားနိုင်စရာမရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ပြည်သူ့နယ်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာအခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအလဲပါဒီဘက်မှာတော့တရုတ်မြန်မာဆက်ဆံရေးလူကျော်လူမော်တွေရဲ့အမြင်လေ့လာချက်နောက်ဆုံးအပိုင်းကိုကြားကြရမှာဖြစ်ပါတယ်တရုတ်နိုင်ငံရဲ့ဒေတာတွင်ပေါင်းစည်းအစီအမံတွေနဲ့ပတ်သက်တဲ့အမြင်တွေကို ISP မြန်မာကတင်ပြထားပါတယ်
မြန်မာဆက်ဆံရေးပေါ်မြမလူကျော်လူမော်တွေရဲ့သဘောထားအမြင်တွေကိုအပိုင်၅ပိုင်းခွဲပြီး ISP မြန်မာကတင်ပြနေပါတယ်အခုတစ်ပတ်တင်ပြမယ်နောက်ဆုံးအပိုင်းမှာတော့တရုတ်နိုင်ငံရဲ့ဒေတာရင်းပေါင်းစည်းရေးအစီအမံတွေနဲ့ပတ်သက်တဲ့ယူဆချက်အမြင်တွေကိုစုစည်းထားပါတယ်ဒေတာရင်းဘက်စုံပူးပေါင်းဆောင်ရွက်ရေးအစီအမံတစ်ခုဖြစ်တဲ့လန်ချမ်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးအစီအမံ LMC ကိုတော့အများစုကသိရှိကြပါတယ် LMC ဆိုတာကတရုတ်ဦးဆောင်တဲ့အစီအမံတစ်ခုဖြစ်ပြီးမဲခေါင်နိုင်ငံတွေကြားစီးပွားရေးလူမှုရေးနဲ့လုံခြုံရေးကဏ္ဍတွေကိုပူးပေါင်းဆောင်ရွက်နေကြတာပါစစ်တမ်းဖြေဆိုသူ58ရာခိုင်နှုန်းက LMC ကိုသိရှိကြပါတယ်ဒီအထဲမှာထင်ရှားကြော်ကြားသူတွေကအများဆုံးဖြစ်ပြီးတော့85ရာခိုင်နှုန်းအထိရှိပါတယ်မသိဘူးလို့ဖြေသူက41ရာခိုင်နှုန်းရှိပါတယ်မသိဘူးလို့ဖြေသူတွေထဲမှာပြည်သူ့ကာကွယ်ရေးတပ်ဒေသခံတပ်တွေကအများဆုံးဖြစ်ပြီး83ရာခိုင်နှုန်းရှိပါတယ် LMC ဟာ ပြည်တွင်းမှာရှိတဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုအကျိုးရှိစေမယ်လို့ရှုမြင်သူများပြားပါတယ်ဖြစ်ဆိုသူအားလုံးရဲ့69ရာခိုင်နှုန်းကအဲ့ဒီလိုရှုမြင်ကြတာပါစစ်ကောင်စီကိုအကျိုးရှိစေမယ်လို့ရှုမြင်တာက52ရာခိုင်နှုန်းရှိပါတယ်အိမ်နီးချင်းနိုင်ငံတွေနဲ့ချိတ်ဆက်မှုအားကောင်းလာမယ်လို့လည်း60ရာခိုင်နှုန်းကယူဆပါတယ်စီယံဝဲတည်မှုကိုရှော့ချနိုင်မှာမဟုတ်ဘူးလို့လဲ43ရာခိုင်နှုန်းကရှုမြင်ကြပါတယ်တရုတ်နိုင်ငံကဥဆောင်ပြီးပြုလုပ်နေတဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးအစီအမံ GSI ကိုမသိရှိသူများပြားလာပါတယ် GSI ဟာတရုတ်သမ္မတမစ္စတာရှီကျင့်ဖင်ရဲ့တတိယသက်တမ်းမှာစတင်လာတဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုအစီအမံဖြစ်ပါတယ်စစ်တမ်းဖြည့်ဆို့သူစုစုပေါင်းရဲ့84ရာခိုင်နှုန်းက GSI ကိုမသိရှိကြတာပါအရက်ဖက်အဖွဲ့အစည်းတွေရဲ့83ရာခိုင်နှုန်းနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့80ရာခိုင်နှုန်းကမသိဘူးလို့ဖြေခဲ့ကြပါတယ် GSI ကိုသိတယ်လို့ဖြေသူက25ရာခိုင်နှုန်းရှိပါတယ်သိတယ်လို့ဖြေသူတွေအထဲဒီသူကာကွယ်ရေးတပ်ဒေသခံတပ်တွေကအများဆုံးဖြစ်ပြီး45ရာခိုင်နှုန်းအထိရှိတာပ
ါ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
Telegram မှာက VOA ရဲ့အစီအစဉ်တွေကို YouTube နဲ့ Facebook ဆာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်အခုလူမှုအမြင်တွေကိုနားထောင်ကြည့်ကြအောင်ပါမြမပြည်မပေးစာတွေကိုမအေးတန်တော်ကျော်ကတင်ပြပြချပေးထားပါတယ
်ရှင်ပြည်တော်မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်
သားများမင်္ဂလာပါသတင်းမှန်တွေတိရကြရလို့ VOA ဝိုင်းတော်သားညီကိုမောင်နှမတွေကိုကျေးဇူးဥပက္ခရာတင်ပါတယ်ဘေးပြာတွေဝေးကွာကြပါစေရှင်ဆိုပြီးတော့ချိုမာဆိုတဲ့တော်ရှင်ဆုတောင်းမြတ်တာပို့သားလာပါတယ်ကျေးဇူးထူတင်ပါတယ်နော်ခင်ဖြူလင်းဆိုတဲ့တော်ရှင်ကလည်း VOA ဝိုင်းတော်သားရဲ့အားလုံးကျန်းမာနေကောင်းကြပါစေဆိုပြီးတော့ဆုတောင်းပေးလာတာပါကျေးဇူးပါရှင်ဒီစီစဉ်ကိုနားဆင်ကြည့်ရှုပြီးတော့မေးလာတဲ့တော်ရှင်တယောက်ရဲ့စာကိုဖော်ပြပေးခြင်းပါတယ်။ခင်ဝင်ဖိလစ်ပိုင်ကပါဆိုတဲ့တော်ရှင်မှာ
ကျွန်တော်ကဖိလစ်ပိုင်မှာရောက်ရှိနေပြီးတော့အခြေချနေထိုင်နေတာ1994ခရဲကပါ။မေလ6ရက်နေ့ညသတင်းမှာပါတဲ့မတ်စုမြတ်မွန်ရဲ့ဆွေးနွေးကမ်းအမေရိကန်တပ်သားတစ်ကိစ္စကိုကျွန်တော်အထူးစိတ်ဝင်စားပါတယ်။ကျွန်တော်မှာသားတယောက်ရှိပါတယ်။သူကအခုနောက်ဆုံးနှစ်တက္ကနိုလော်ဂျီမှာပညာသင်ကြားနေပြီးလက်ရှိဖိလစ်ပိုင်နိုင်ငံမှာဖွင့်ထားတဲ့ Toyota ကားကုမ္ပဏီမှာအလုပ်လုပ်နေတာပါ။လာမယ့်ဇွန်လမှာအလုပ်လုပ်ရတဲ့ကာလပြီးပါမယ်။သူကကာရာတေ၊တိုက်ကွန်ဒို၊ရက်စလင်းအားကစားသမားပါ။အသောအစားမရှိ၊မိမလိုက်စားခြင်းမရှိပါဘူး။သူကစိတ်ဝင်စားနေတာကြားပါပြီ။အမေရိကမှာ Marine Navy ဖြစ်ဖြစ်စစ်သားဖြစ်ဖြစ်တက်တဲ့ပညာနဲ့ဝင်ရောက်လုပ်ကင်ပြီးဆက်လက်ပညာသင်ကျင်လို့နီလန်းရှာဖွေနေတာအထက်တန်းကျောင်းသားဘဝကလေးကပါ။ဖြစ်နိုင်မယ်ဆိုရင်ဖိလစ်ပိုင်နိုင်ငံသားမြန်မာသွေးကိုကူညီလမ်းပြပေးကြပါအောင်ခင်ဗျာကျေးဇူးတင်ပါတယ် VOA ရေ
ဟုတ်ကဲ့ပါဒီသရရှင်ကအမေရိကန်စစ်တပ်ထဲဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မေးလာတဲ့အတွက်ကြောင့်မလို့ဒီအစီအစဉ်ကိုတင်ဆက်ပေးတဲ့မက်ဆူမြတ်မွန်ကသူမေးမြန်းထားတဲ့ဒီအမေရိကန်စစ်တပ်မှာလက်ရှိတပ်သားတစ်စုဆောင်ရေးတောင်းယူထားတဲ့ဥက္ကူကိုပိုင်ဆိုးကျော်ကိုမေးပေးထားပါတယ်ဥက္ကူပိုင်ဆိုးကျော်ကဒီတော်ရရှင်အခုကျမတို့စီကိုမေးလာပြီးစာရေးလာတဲ့တော်ရရှင်ဥခင်ဝင်တည်ခြင်းမဲ့မိကုန်းလေးကိုဖြည့်ပေးထားပါရနော
်ဟုတ်ကဲ့ခင်ဗျာ American Citizen တွေဝင်ဖို့ဆိုရင်အခုလက်ရှိမှာလိုအပ်တာကတော့အနည်းဆုံး Green Card တောင်မဟုတ်ရင်နိုင်ငံသားဖြစ်ဖို့လိုတယ်ခင်ဗျာ ဟိုတကယ်လို့တချို့တခါလေကြာရင်ကိုရီးယားတို့ဘာလို့မှအမေရိကန်စစ်သားစုဆောင်တဲ့တပ်တွေရှိတယ်ဒါပေမဲ့အဲ့တပ်တွေကကိုရီးယားမတာဝန်ကျနေတဲ့စစ်သားတွေရဲ့တာသမီတွေအတွက်ပဲခင်ဗျာအနည်းဆုံးတို့မှ green card မှုနိုင်ငံသားဖြစ်ပေါ်တော့လို့လည်းဝင်မှုอ่ะ
ဟုတ်အဲ့တော့ American နိုင်ငံသားမဟုတ်ဘူးနောက်တစ်ခါ green card မရှိဘူးဆိုရင်တော့ American စစ်တပ်ထဲကိုဝင်နိုင်ဖို့နီလန်းမရှိဘူးပေါ့နော
်အခုလက်ရှိမှာတော့မရှိသေးဘူးခင်ဗျာ
ဒါကတော့မဆုမြတ်မွန်ဆက်သွယ်မြင့်ထားတဲ့သောရရှင်ကဒီ American ပြည်အောင်စုစစ်တပ်ထဲဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရှင်းပြထားတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးစီရေးပြည်ပခါတွေတဲ့နေစဉ်လူမှုဘဝကြက်တဲလို့ပြည်ပအတိုင်းပြည်တွေမှာအလုပ်သွားလုပ်ကြတဲ့အခါမှာကြုံတွေ့ရတာတွေကိုသောရရှင်တွေရင်းဖွင့်စာရေးလာကြတာမကြာခဏရရှိပါတယ်နော်ဒီမှာသောရရှင်တယောက်ကျွန်တော်ရဲ့ Facebook အကောင့်ကိုဘသူ့ကိုမှမပြောပါနဲ့လို့မှာပြီးတော့တရုတ်ပြည်ရောက်ရခိုင်တိုင်းသားတယောက်ပါလို့ဆိုလာတဲ့သောရရှင်စာရေးလာတာကတော့
မင်္ဂလာပါဘူးရေခင်ဗျာကျွန်တော်ဟာရခိုင်တိုင်းသားတယောက်ပါအခုကျွန်တော်ဟာတရုတ်ပြည်ယူနန်ပြည်နယ်မှာနေပါတယ်ခင်ဗျာအခုဆိုရင်တရုတ်ပြည်နယ်မှာနေထိုင်ခွင့်စာအုပ်အစင်းအနီ9ရက်ကနေဝင်လာပြီးတရုတ်ပြည်ထဲကိုရောက်မှနေထိုင်ခွင့်စာအုပ်လုပ်ထားတဲ့သူတွေကိုပါတရုတ်စိုးရွားကအကုန်လုံးကိုလိုက်ဖမ်းနေပါတယ်ခင်ဗျာရခိုင်တိုင်းသားပါဝင်တရုတ်ပြည်ထဲကဖမ်းရှားလိုက်တဲ့သူတွေအားဆိုရင်အခုမူဆေမျိုးမှာဗေနီယာကိုမှတော်လာလို့မရပဲဂျောင်ပိတ်ခံနေရတယ်လို့ဖြစ်နေပါတယ်အခုဆိုရင်မူဆေကိုရောက်နေတဲ့ကျွန်တော်တို့ရခိုင်လူမျိုးတွေအတွက်တော်တော်ကိုအခက်အခဲဖြစ်နေကြတယ်ညဆိုရင်လည်းစကားစကားနဲ့စူးဆောင်းရေးလာဖမ်းတာတွေရှိတယ်ကရှင်လူမျိုးတွေအတွက်ဆိုရင်ကရှင်လူမျိုးတွေရွာပြန်လို့ရအောင်တရုတ်ပြည်ထဲမှာရှိတဲ့ကချင်ဖွဲ့စည်းတွေကအပြည့်အဝကူညီပေးနေကြတယ်ကျွန်တော်တို့ရခိုင်လူမျိုးတွေမှာဆိုရင်တရုတ်ပြည်ထဲမှာရှိတဲ့အရိုက်ခတ်တပ်တော်ကတာဝန်ခံတွေကိုတင်ပြလို့ရှိရင်လည်းဘယ်သူမှကိုဂရုမစိုက်ကြပါဘူးဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးကျွန်တော်တို့အရိုက်ခတ်တပ်တော်ရဲ့တာဝန်ရှိသူတွေကိုတစုံတစ်ခုလောက်မေးမြန်းပေးစီရှင်ပါတယ်ခင်ဗျာကျွန်တော်ပြောပြတဲ့အကြောင်းအရာတွေကမပြည့်စုံသေးလို့နားမရှိတာရှိရင်လည်းကျွန်တော်ကိုဆက်သွယ်မေးမြန်းလို့ရပါတယ်ကျေးဇူးပြုပြီးကျွန်တော်ရဲ့လုံခြုံရေးကြောင်းကျွန်တော်ဘသူဘဝဆိုတာနဲ့ဆက်သွယ်လမ်းကြောင်းကိုတော့တစ်စိုက်လောက်ဝတ်ထားပေးပါကျေးဇူးတင်ပါတယ
်ဒါကတရုတ်ပြည်ထဲရောက်နေတဲ့သောရရှင်စာရေးပြီးတော့မေးလာတာဖြစ်ပါတယ်သက်ဆိုင်ရာကပဲဖြေကြားပေးနိုင်မယ်ထင်ပါတယ်နော်နောက်ထပ်သောရရှင်နေလင်းအောင်ဆိုတဲ့သောရရှင်ကတော့ပြည်ပေါ်မှာအလုတ်သွားလုံနေကြရတဲ့မြန်မာအမျိုးသမီးလေးတွေကြုံရလေးရှိတဲ့အခက်အခဲကိုရေးလာတာပ
ါမင်္ဂလာပါ VOA မြန်မာအတန်းအစီအစဉ်မြန်မာနိုင်ငံရဲ့အခြေအနေကြောင့်စီးပွားရေးအလုတ်အကိုင်ခွင်လန်းကြက်တဲ့ပြီးမြန်မာနိုင်ငံကအမျိုးသမီးငယ်လေးတွေလည်းအရှိလက်ပိုင်းဒေသဖြစ်တဲ့ UAE Saudi Arabia Oman Iraq စတဲ့နိုင်ငံတွေမှာအေးအကူဖြစ်သွားလို့လုပ်ကြရတယ်အဲ့ဒီလိုသွားလို့ရတဲ့နေရာမှာစိန်ခေါ်မှုတွေအများကြီးကြုံရတာပါတချို့ကကိုတိလက်ရောက်ကျွလွန်ခံရတယ်မိသားစုနဲ့အဆက်အသွယ်လုပ်မရဘူးဝိုင်းဖန်ပေးမထားဘူးလက်ကလည်းလွှဲမရဘူးဆိုပြီးအကြောင်းမျိုးမျိုးပြပါတယ
်ဒါကပြည်ပမှာရောက်ရှိပြီးတော့အလုပ်သွားလုပ်ကြတဲ့မြန်မာအမျိုးသမီးလေးတွေအိမ်ကူလုပ်ကြတဲ့သူတွေကြုံတွေ့ရတဲ့အခက်အခဲကိုရေးလာတာဖြစ်ပါတယ်ဒါမဲ့လည်းပြောရမယ်ဆိုရင်အဆင်ပြေပြီးတော့သူတို့အိမ်ရှင်တွေနဲ့အဆင်ပြေနေတဲ့သူတွေလည်းရှိပါရဲ့နော်ဆက်ပြီးတော့ရန်ကုန်မြို့မှာကြုံတွေ့နေရတဲ့အခက်အခဲကိုရင်းဖွင့်လာတဲ့သောရရှင်ရဲ့စာတစောင်ကိုဖော်ပြပေးကြပါမယ်။မရန်ကုန်မြို့နယ်အင်းစိန်လမ်းမကြီးတခြားလမ်းမီးတွေပြက်နေလို့ဒုက္ခရောက်ရပါတယ်။ဆိုပြီးတော့ဒီသောရရှင်စာရေးပြီးတော့သက်ဆိုင်ရာကိုတိုင်ကြားလာတာပါ
။ရန်ကုန်တိုင်းဒေသကြီးမရန်ကုန်မြို့နယ်နှစ်ရက်ွက်သုံးရက်ွက်အင်းစိန်လမ်းမကြီးတခြားလမ်းမီးကြီးတွေအားလုံးပြက်နေပါတယ်။ NLD အစိုးရအမေစုလက်ထက်ကလမ်းမီးကြီးတွေထင်းထင်းလင်းနေပေမဲ့အခုတော့2022ခုနှစ်အာနာသိမ်းပြီးနောက်ပိုင်းကနေအခုထိဆိုတော့မီးပြတ်နေတာ3နှစ်ကျော်ပါပြီမီးတွေပြတ်နေတော့ပြည်သူတွေရဲ့အိမ်တွေဆိုင်တွေညဘက်ဖောက်ထွင်းခိုးယူခံရတာပေါ့ညအချိန်ရင်တိုက်မှုတွေလည်းလက်တယ်မဖော်နိုင်ပဲလူတွေတည်တယ်ရန်ဖြစ်တာကအစလူတက်မှုအစုံတရားခံရှာမရပါဘူးဒီလိုလမ်းမီးပြတ်နေတာ EBC ကိုပြောတော့လဲစီပင်ကိုလွှဲချတယ်လေစီပင်ကိုသွားပြောတော့ EBC ကိုဗိုလ်လီဝေါ်ပြန်ပုတ်တယ်စီပင်ကလည်းတစ်ပင်တစ်ကိုင်းတွေကြောင့်မီးကျိုးတွေပြတ်တယ်ဆိုတာတိလျက်နဲ့မခုတ်ကြပဲနဲ့ပြည်သူတွေကမြင်မတော်လို့ခုတ်ရင်လဲတပင်တပင်ခုတ်ထောင်သုံးနှစ်ဆိုပြီးချက်ချင်းရောက်ချလာတယ်လို့ပတ်စံပေးဖြည့်ရှင်းရပြန်ပါတယ်ဒီလိုဆိုတော့အာနာမတရားငန်းငန်းတက်တိန်းထားသူတွေအနေနဲ့မီးမလာလို့ဆဲကြတဲ့အခါထောင်ချမဲ့အစားတာဝန်မယူကြတာဝန်မကြည်ကြပဲလက်စားနေကြတဲ့ EPC နဲ့စီပင်ကိုပဲထိထိရောက်ရောက်ရေးယူတင်တာကို VOA ကလည်းတင်ပြပါပါတယ်ခင်ဗျာ
လျှက်စစ်နဲ့စီပင်ဒီကိစ္စကိုတေချာမကင်တွယ်လို့ ဒီဟာကိုသက်ဆိုင်ရာကတိရှိပြီးရေးယူပေးပါဆိုပြီးတော့ဒီတော့ရှင်စာရေးပြီးတော့ဖီယိုကနေတိုင်ကြားလာတာဖြစ်ပါတယ်ရှင် တော့ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနေရက်ချင်ပါတယ်အားလုံးပုံမကောင်းမွန်တဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင် မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းအတွေ့အကြုံတွေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းရူဆချက်တွေရှင်းဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi.set@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambies News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ မနက်ရနေ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရီရှင်းဖွင့်စာရီနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်းဖေ့စ်ဘွတ်စာမျက်နှာနဲ့ယူတျူဘ်စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ပေးနေတဲ့လို့ ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။ ပေးစာတွေကိုမဟိတနာကျော်ပြန်ကြားပေးကြတာပါအခုဆက်ပြီးကမ္ဘာတစ်လွှာထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်အင်ဒိုနီးရှားနိုင်ငံကအော်ရန်ဂူတန်မြောက်ဝင်းကြီးတခေါင်ဟာသူ့အနာသူ့စစ်ဘေးဝင်သေးရတဲ့နဲ့ဆေးပြန့်ကုနေတာကိုသိပ္ပံပညာရှင်တွေကပထမဦးဆုံးကြိမ်ဗီဒီယိုမှတ်တမ်းတင်နိုင်ရပါတယ်ဂျပန်နိုင်ငံမျိုးလေးတပြုတ်ဟာနာမည်ကျော်ဖူဂျီတောင်ကိုမြင်ရတဲ့တပ်ပုံရဲ
အင်ဒိုနီးရှားနိုင်ငံကအော်ရန်ဂူတန်မျိုးဝင်ကြီးတကောက်ဟာသူ့ရဲ့အနာကိုသူ့ဘက်သားသူဆေးရွက်ဝင်သိရွက်တွေနဲ့ဆေးပြန်ကုနေတာကိုသိပ္ပံပညာရှင်တွေကပထမဦးဆုံးအချိန်ဗီဒီယိုမှတ်တမ်းတင်နိုင်ခဲ့ပါတယ်ဆေးဘက်ဝင်အရွက်တွေကိုဝါပြီးရာကူးဆိုတဲ့အော်ရန်ဂူတန်မျိုးဝင်ကြီးဟာညာဘက်ပါဘော်ကဒံယာဘော်ကိုအရွက်တွေအုံပြီးကုသနေတာကိုမှတ်တမ်းတင်နိုင်ခဲ့တဲ့အကြောင်း Scientific Reports ဂျာနယ်မှာလည်းရှိပါတယ်။အင်ဒိုနီးရှားနိုင်ငံကူနန်လော်ဆာမြို့သားဥယျာဉ်ကြီးထဲမှာရှိတဲ့အော်ရန်ဂူတန်တွေကို1994ခုနှစ်ကတည်းကလေ့လာနေတာဖြစ်ပြီးအခုလိုမျိုးကုသနေတာကိုတော့ပထမဦးဆုံးမြင်ခဲ့ရတာဖြစ်ပြီးတော့တခြားမျိုးဝင်မျိုးနွယ်တွေဆေးဘက်ဝင်အပင်ရှာပြီးသုံးတာကိုမှတ်တမ်းတင်ခဲ့ပြီးလည်းဖြစ်ပါတယ်အဲ့ဒီဒဏ်ရာဟာနှစ်လအကြာမှာပျောက်သွားခဲ့တာကိုလည်းဓာတ်ပုံမှတ်တမ်းတင်နိုင်ခဲ့ပါတယ်။အခုလိုအမှုအချက်ကိုသူ့ရဲ့အမေစီကဒါမှမဟုတ်တခြားအော်ရန်ဂူတန်တစ်ကောင်စီကတင်ယူခဲ့တာဖြစ်နိုင်တဲ့အကြောင်းသိပ္ပံပညာရှင်တွေကခန့်မှန်းပါတယ်။တခြားမျိုးဝင်တွေကိုကုသပေးသလား၊အရင်ကလည်းကိုယ့်ဘာသာကိုကူဘူးသလားဆိုတဲ့ကိစ္စနဲ့ပတ်သက်လို့သက်သေအထောက်အထားထည့်လို့တဲ့အကြောင်းသိပ္ပံပညာရှင်တွေကပြောဆိုကြပါတယ်ရှင်။
ဂျပန်နိုင်ငံကမြို့လေးတစ်မြို့ဟာနာမည်ကျော်ဖူဂျီတောင်ကိုမြင်ရတဲ့ဓာတ်ပုံရိုင်းလှပတဲ့မြင်ကွင်းကိုပိတ်ဖြစ်ဖို့ပြင်ဆင်နေပါတယ်။ခရီးသွားတွေကိုဆွဲဆောင်တာများပြီးဒေသခံတွေကိုအနှောက်အယှက်ဖြစ်စေတာကြောင့်အုတ်တိုင်းအမြင့်ကြီးတစ်ခုကိုတိဆောက်ပြီးဒီမြင်ကွင်းကိုပိတ်ဖြစ်ဖို့တာဝန်ရှိသူတွေကလှုံ့ဆော်နေတာပါ။ဖူဂျီကာဝါဂူချီခရိုင်မှာတည်ရှိတဲ့ဒီမြို့ကလေးဟာဖူဂျီတောင်နဲ့ဒေသခံစတိုးဆိုင်လေးကိုတွဲပြီးမြင်ရတာပါ။အမိုက်တွေပွားတာ၊ကားလမ်းကျက်တာနဲ့ကားတွေကိုတရားမဝင်ရက်တာတွေကြောင့်ဒေသခံတွေကတိုင်ကြားထားတာပါလမ်းစည်းကမ်းတွေကိုလည်းမလိုက်နာကြတဲ့အတွက်ရေမတော်တဆမှုတွေလည်းဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အခုနှစ်မေလအလယ်လောက်မှာရှစ်ပေလောက်မြင့်တဲ့ဒီအုတ်တိုင်းကြီးကိုတိဆောက်လို့ပြီးမယ်လို့ခန့်မှန်းထားပါတယ်ဂျပန်နိုင်ငံရဲ့ရန်ွေတန်ဖိုးကျနေတဲ့အတွက်ကြောင့်လည်းနိုင်ငံသားခီးသွားတွေကိုဆွဲဆောင်နေပြီးခီးသွားဧည့်သည်တွေကအရင်ကထက်အများအများလာရောက်နေကြတာပါခင်ဗျာ
ပြင်ထက်ပေါင်မုတ်ဖုတ်သမားတွေဟာပါရီမြို့မှာအရှေ462ဘီလောက်ရှိတဲ့ကမ္ဘာအကြီးဆုံးဘာဂတ်ကြီးကိုပြီးခဲ့တဲ့တစ်ပတ်ကဖန်တီးခဲ့ကြပါတယ်။ပြီးခဲ့တဲ့9နှစ်တုန်းကအီတလီနိုင်ငံမှာစံချိန်တင်ထားတဲ့စံချိန်အရှေပေ435ပေကိုချိုးပြီးတော့ဂင်းနီကမ္ဘာမှတ်တမ်းစံချိန်တင်လိုက်တာပါ။ပုံမှန်ဘာဂတ်တွေထက်235ဆပိုရှိတဲ့ဒီပေါင်မုတ်ကြီးကိုပါရီမြို့စင်ဂျီဘုံဆာရနက်စ်မှာပေါင်မုတ်ဖုတ်သမားတွေကအသင်းပွဲတစ်ခုမှာဖန်တီးခဲ့တာပါ။ဒီပေါင်မုတ်ကြီးကိုဖုတ်ဖို့ပြင်သစ်မုတ်ဖုတ်သမားတွေဟာမနက်3နာရီခန့်ကစတင်ပြင်ဆင်ခဲ့ပြီးတဖြည်းဖြည်းချင်းဖုတ်လို့ရတဲ့ဗိမ်းပါတဲ့မီးပုံနဲ့ဖုတ်ခဲ့ရတာပါ။ဒီဘာဂက်ကြီးရဲ့အစိတ်ပိုင်းတချို့ကိုနှစ်လက်ပေါက်လောက်ရှိတဲ့အပိုင်းလေးတွေဖြတ်ပြီးပွဲကိုလာရောက်တဲ့သူတွေကိုကျွေးမွေးခဲ့ပြီးတော့ဂျန်တဲ့အပိုင်းတွေကိုတော့အေယာမဲတွေကိုလှူဒန်းခဲ့ပါတယ်။ပြင်သစ်ရိုးရာဘာဂက်ပေါင်မုတ်ဟာအရှေ 23.6 လက်မရှိရမှာဖြစ်ပြီးဂျုံရေနဲ့စားနဲ့တစည်းကိုအသုံးပြုဖန်တီးရမှာဖြစ်ပြီးတော့အလေးချိန် 250 g ရှိရမှာဖြစ်တယ်လို့တရားဝင်သတ်မှတ်ထားပါတယ်ရှင
်။ကျူးဘားနိုင်ငံဟာဗာနာမြို့တော်မှာလူရပေါင်းများစွာစုဝေးပြီးစာစာကာနီတမျိုးနဲ့ကမ္ဘာမှတ်တမ်းစံချိန်တင်ဖို့ကြိုးပမ်းခဲ့ကြပါတယ်။ရူတာဒီကက်ဆီနိုစတိုင်စာစာကာနီမျိုးကိုကျူဘာအမျိုးသားဂီတတမျိုးဖြစ်တဲ့စံဂီတကိုဂုံပြူတဲ့အနေနဲ့ကပြခဲ့ကြတာပါ။ဟာဗာနာမြို့တော်ကအထင်ကရနေရာတစ်ခုဖြစ်တဲ့မဲလ်ကွန်ကမ်းနားမှာစူဝေးကပြခဲ့ကြတာဖြစ်ပြီးတော့10မိနစ်ကြာဝိုင်းပတ်စူဝေးခဲ့ကြတာပါ။ရူတာဒီကက်ဆီနိုစတိုင်ဆာဆာကာနီမျိုးဟာဇုံတွဲ2ယောက်ဆက်ဝိုင်းပုံစံတွဲဖက်ကြရတာဖြစ်ပြီးတော့တစ်ချိန်တည်းမှာလည်းပုံစံအမျိုးမျိုးပုံဖော်ရတာပါ။ကျူဘာနိုင်ငံမှာစတင်ခဲ့တဲ့စံဂီတအမျိုးအစားကိုထိမ့်သိမ့်ဖို့နဲ့ကက်ဆီနိုစတိုင်ဆာဆာကာနီမျိုးကိုထိမ့်သိမ့်ဖို့အခုလိုပွဲကိုစီစဉ်ခဲ့ရတာဖြစ်တဲ့ကြောင့်စီစဉ်သူတို့ကပြောပါရယ်ခင်ဗျာ
ဗီအိုအေကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ် website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်အဲ့ဒီပေမှစာမျက်နှာလက်ရဘက်မှာတွေ့ရတဲ့ဓာတ်ရိုက်နားဆင်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလောTV magazine နဲ့ video သတင်းတိုတွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ကြပါတယ်။အခုတော့သတင်းကြေကျုပ်ကိုပြောပြပါဦးမယ်။အမေရိကန်ကကန့်ကွက်နေတဲ့ဂျာမာပဲဂါဇာဒေသတောင်ပိုင်းက Rafa မြို့အတွင်းပိုင်းတဲ့အထိအစ္စရေးကတင်းကွနေနေမှာဆက်လက်ထိုးစစ်ဆင်တိုက်ခိုက်ပါတယ်။ပါလက်စတိုင်းတွေကိုအကာအကွယ်ပေးဖို့ဒါမှမဟုတ်လုံလောက်တဲ့လူသားချင်းစာနာမှုအကူအညီတွေလုံးလုံးလောက်လောက်ပေးမဲ့တိကျတဲ့အစီအစဉ်တွေအစ္စရေးဘက်ကမပေးသေးဘူးလို့ဝင်ကြီးအန်တိုနီဘလင်ကန်က NBC သတင်းဌာနရဲ့ Meet the Press အစီအစဉ်မှာတင်ပြနေတဲ့နေ့ကပြောဆိုသွားခဲ့ပါတယ်။ဒါ့အပြင်အခုထိခုနလကြာခဲ့ပြီးဖြစ်တဲ့စစ်ပွဲပြီးဆုံးသွားခဲ့ရင်နောက်ပိုင်းအစီအစဉ်တွေကိုလည်းအစ္စရေးဘက်ကမပေးသေးဘူးလို့ Mr. Blinken ကပြောထားပါတယ်။ရုရှားမှာတော့သမ္မတ Vladimir Putin ကလာမယ့်တက်တန်း9နှစ်အတွက်အစိုးရဝင်ကြီးအဖွဲ့ကိုပြောင်းလဲလိုက်ပါတယ်။ရုရှားရဲ့ဒီဇယ်ဥပဒေအရသမ္မတပူတင်ကျန်းသက်စာချိန်ဆိုတဲ့အင်္ဂါနေ့မှာပဲဝင်ကြီးအားလုံးနှုတ်ထွက်ရပါတယ်။ဝင်ကြီးအများစုကတော့သူတို့ရာထူးတွေမှာပြန်ခတ်မယ်လို့မျှော်လင့်ထားကြတာပါ။ရခိုင်ကာကွယ်ရေးဝင်ကြီးရွှေဟိကုကိုရုရှားနိုင်ငံတော်လုံခြုံရေးကောင်စီအတွင်းမှုဖြစ်သမ္မတပူတင်ကတင်းငွေနေ့မှာခန့်အပ်ခဲ့တယ်လို့ရုရှားဆိုတာတာဝန်ရှိသူတွေကပြောပါတယ်။ရုရှားကာကွယ်ရေးဝင်ကြီးသစ်ဖြစ်အန်ဒရီဘီလူဆော့ဖ်ကိုသမ္မတပူတင်ကအကြံဆိုပြုထားတဲ့အကြောင်းကြေညာချက်ထွက်လာပြီးမကြာခင်မှာရွှေဟိကုကိုခုလိုခန့်လိုက်တာပါ။ပြင်သစ်ဆာဗီးယားနဲ့ဟန်ဂရီနိုင်ငံကိုချစ်ချည်ခီးစင်ထွက်နေတဲ့တရုတ်တပ်ပရှီချင်းဖင်ရဲ့အောင်မြင်တဲ့ခီးစင်ကြောင့်တရုတ်ယောပဆက်ဆံရေးပုံပြီးနှဆိုင်စေမဲ့အပြင်ကမ္ဘာဖူမျိုးထုတ်တမှုတွေမှာပုံပြီးတည်ငြိမ်လာစေမယ်လို့စောင့်ကြည့်လေ့လာသူတွေနဲ့အစိုးရအရာရှိတွေကတုံ့တက်တဲ့ကြောင်း EB သတင်းတက်ကဆိုပါတယ်ခင်ဗျာသတင်းချင်းချုပ်ကတော့ဒီလောက်ပါပဲ VOA ရုပ်သံရဲ့မနက်ပိုင်းစီစဉ်တွေကိုဒီမှာပဲအဆုံးသတ်ပါစေခင်ဗျာဒီနေ့တနင်္လာမနေ့အစီအစဉ်ထုတ်လို့ရဲမှုကကိုရဲမောင်ဖြစ်ပါတယ်ခုစီစဉ်ကို radio wala line တို့မီတာ24 40 51 light လက်မီတာ190ပြင် VOA website youtube နဲ့ facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေ VOA နားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျွန်တော်တမောင်သားပါ